Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။အမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန်ဒီစီကနေ2023ခုနှစ်ဇွန်လ12ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA ရဲ့မြန်မာပိုင်းအစီအစဉ်တွေကိုလိုက်ဒိုမီတာ24.50 နဲ့လိုက်လမီတာ190ပြင် Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်တပောင်သားမှာအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်။
ကျွန်တော်တန်းညူပါဒီနေ့ကြီးညာပေးမဲ့သတင်းတွေထဲမှာတော့ယူကရိန်းတောင်ပိုင်းခါဆန်ဒေသမှာယူကရိန်းထိုးစစ်ကိုဟန့်ဖို့အတွက်ရုရှားတပ်ကခေါဟုန်ခါဆယ်ကိုချိုးဖျက်ပစ်လိုက်တာဆိုပြီးတော့ယူကရိန်းဒုတိယကာကွယ်ဝန်ကြီးကဆွဆွဲပြောဆိုပါတယ်မြန်မာနိုင်ငံမှာတော့အာဏာသိမ်းစစ်ကောင်စီကိုရာသီအရီလက်နက်ကိုင်ခုခံမှုတွေတိုးလာချိန်မှာပဲစစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေကိုတိုးလှုပ်လာနေတယ်ဆိုပြီးတော့နိုင်ငံတကာလေ့လာရေးအဖွဲ့တွေကထောက်ပြကြပါတယ်ဒီထိတ်တန့်အောင်သတင်းတွေကိုဥတ္တမောင်တန်းနဲ့တူကြီးညာပေးသွားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဒီကနေ့မကြခင်ကြားကြရမယ့်သတင်းတွေထဲမှာတော့
ထိုင်မကတွေဖြတ်ပြီးမှလည်းဟိုဘက်မှာကပုံမှန်လင်းအလင်းအောင်ရှိနေတာပါမိစက်တွေနဲ့သွားလာတာဘယ်လို
ခုကြားခဲ့ရတာကတော့ရွှေကုတ်ကုန်းနဲ့လျှက်စစ်မီသတင်းဆောင်ပါတွေကအတန်ဖြစ်ပါတယ်အပြည့်စုံကိုသတင်းတွေပြီးဒီမိုကရေစီဆွေးနွေးကမတိုင်ခင်မီကကြားရမှာဖြစ်ပါတယ်ဒုတိယပိုင်းနိုင်ငံဘက်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမာပြိမပေးစာနဲ့ထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာပါခုရင်ဆုံးတော့ဒီကနေ့နဲ့ထိတ်တန့်ရောက်သတင်းတွေကိုကိုသားညူဦးနဲ့ကျွန်တော်တပေါင်သန်းတို့တင်ပြပါဦးမယ
်ယူကရိန်းနိုင်ငံရဲ့တောင်ပိုင်းခါဆွန်ဒေသမှာယူကရိန်းထိုးစစ်ကိုဟန့်တားနိုင်မှုအတွက်ရုရှားတပ်တွေကခဟုန်ခါဆယ်ကိုချိုးဖျက်ပစ်လိုက်တာဆိုပြီးတော့ယူကရိန်းဒုတိယကာကွယ်ဝင်ကြီးဟန်နယ်မာလီယာကဆွဆွဲပြောဆိုပါတယ်ခဟုန်ခါရီယာလက်စစ်တားပြီးစစ်ုံကိုဖျက်ဆီးခြင်းအဖြစ်ယူကရိန်းတပ်ဖွဲ့တွေကိုလူလုံဘေးအန္တရာယ်ကြံ့မှုထဲမှာအာရုံလွဲသွားစေပြီးတော့ခါဆွန်ဒေသထိန်းချုပ်ရေးမှာခက်ခဲသွားအောင်လို့ရုရှားကောင်းဆောင်ဘက်ကကြိုးစားတာဖြစ်တယ်ဆိုပြီးတော့သူက Telegram စာမျက်နှာမှာရေးပါတယ်။ဆယ်ကျိုးပေါက်ပျက်စီးတာကြောင့်အနီးမှာရှိတဲ့မြို့တွေရွာတွေမှာအကြီးကျယ်ရေလွှမ်းမှုမှုတွေဖြစ်ခဲ့ပါတယ်။ရေလှိုင်းအရှင်နဲ့အိမ်အလုံးလိုက်မျောပါသွားတာမျိုးဖြစ်ခဲ့လို့ပဲဒေသခံတွေဟာရေလွှမ်းမှုမှုကြောင့်ပိတ်မိနေတာတွေလည်းရှိနေပါတယ်။ရုရှားထိန်းချုပ်မှုအောက်မှာရှိတဲ့ဒီဆယ်ကျိုးပေါက်ပျက်စီးမှုပေါ်မှာယူကရိန်းနဲ့ရုရှားအပြန်အလှန်ပစ်တင်ဆွဆွဲခဲ့ကြပါတယ်။ဆယ်ကျိုးပေါမှုကြောင့်လူ9,000ထက်မနည်းတောက်တုံးရီလိုအပ်လာလိမ့်မယ်လို့ကုလသမဂ္ဂဒုတိယလက်ထောက်အတွင်းမှုချုပ်ကပြောပါရယ်ဆယ်ပျက်စီးပြီးတဲ့နောက်ယူကရိန်းနိုင်ငံတွင်လူသားစာနာမှုလိုအပ်ချက်တော်လေးကြီးကြီးမားဖြစ်လာတယ်လို့လည်းကုလသမဂ္ဂအကူအညီပေးရေးအဖွဲ့အကြီးအကဲကပြောပါရယ်ယူကရိန်းနိုင်ငံဟာဂျုံဆိုင်ပြိုးမှုမှာကမ္ဘာအကြီးဆုံးတစ်ခုဖြစ်တာကြောင့်လည်းဒီဆယ်ကျိုးပေါပြီးတော့ရေကြီးတာကြောင့်ဂျုံတင်ပို့မှုကျဆင်းပြီးတော့ကမ္ဘာစားတောက်ကုန်ဈေးကွက်ကူပါရိုက်ခတ်လာနိုင်တယ်လို့သူကသတိပေးပါရယ်တချင်းနဲ့မှာတော့ယူကရိန်းနိုင်ငံအရှေ့တောင်ပိုင်းကြီးရွာတစ်ခုကိုရုရှားလက်ထက်ကပြန်သိမ်းပိုက်လိုက်တဲ့ဆိုပြီးတော့ယူကရိန်းတပ်ကတနင်္လာနေ့မှာထုတ်ပြန်ခဲ့ပါတယ်။ယူကရိန်းဘက်ကတံပြန်ထိုးစစ်ဆတင်ပြီးတော့ပထမဆုံးမြင်ရတဲ့ရလဒ်အောင်မြင်မှုဖြစ်တယ်လို့ဒေသတွင်းယူကရိန်းတပ်ဖွဲ့ရဲ့ပြောခွင့်ရသူကပြောခဲ့ပါတယ်ခင်ဗျာ
။နျူကလ িয়ার ဆော့အုံတွေကိုမထိဘူးဆိုလို့ရှိရင်အနောက်နိုင်ငံတွေနဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကဖြစ်နိုင်ပါတယ်လို့အီရန်ဘာသာရေးခေါင်းဆောင်ကတနင်္လာနေ့ကပြောလိုက်ပါတယ်။အီရန်နဲ့အမေရိကန်ကြားကြားနိုင်ငံကြီးတွေကတဆင့်တွယ်ဝိုက်ဆက်လွယ်နေကြတာကစက်တင်ဘာလကလေးကရက်သွားခဲ့တာဖြစ်ပါတယ်။အကျိုးအကြောင်းမသိတဲ့တောင်းဆိုချက်တွေကိုတောင်းဆိုတယ်လို့တစ်ဖက်လုံးကအပြန်အလှန်ဆွဆွဲခဲ့ကြပါတယ်။အမေရိကန်ကပိတ်ဆို့အရေးယူထားတာကိုလျှော့ပေးပြီးအီရန်ကသူ့ရဲ့နျူကလ িয়ার စီစဉ်ကိုဖြတ်တောက်ပေးဖို့ဆွေးနွေးနေကြတာကကြားပြသဘောတူညီချက်ရဖို့နှီးလာပြီးဆိုတဲ့သတင်းတွေကိုနှစ်နိုင်ငံလုံးကညှင်းဆို့လိုက်ကြပြီးတဲ့နောက်အယာတိုလာအလီခါမေနီကအခုလိုပြောဆိုချက်ထွက်လာခဲ့တာပါ။2015သဘောတူညီချက်မှာတော့နိုင်ငံတကာပိတ်ဆို့အရေးယူတာကိုရုပ်သိမ်းပြီးအီရန်ရဲ့ယူကရိန်းယူရေနီယံတန့်စင်မှုကိုကန့်သတ်ခဲ့ပါတယ်။2018ခုနှစ်မှာအဲဒီလုံကသမ္မတထရမ့်မှာသဘောတူညီချက်ကထွက်လိုက်ပြီးအီရန်ပေါ်ဒဏ်ခတ်ပိတ်ဆို့ခဲ့ရာကအီရန်ကလည်းသူ့ရဲ့ယူကရိန်းအစည်းအဝေးတွေကိုပြန်လည်စတင်လာခဲ့တာဖြစ်ပါတယ်။အမေရိကန်ဥရောပသမဂ္ဂနဲ့အစ္စရေးတို့ကလည်းအီရန်ဟာနျူကလ িয়ার ပုံးကိုလုပလာတော့မလားစိုးရိမ်ခဲ့ကြပါတယ်။အီရန်ရဲ့ခေါင်းဆောင်ခါမေနီကတော့အီရန်ကဘယ်တော့မှနျူကလ িয়ার ပုံးကိုမလုပ်ခဲ့ဘူးလို့ပြောပါတယ်။
အမျိုးသားလူမျိုးရေးဆိုင်ရာလှုပ်အပ်မှတ်တမ်းတွေကိုပြအပဲပြမအပ်ဖဲတင်းထားတာနဲ့ပတ်သက်ပြီးတော့သမ္မတဟောင်းထရမ့်ပေါ်မှာဂျူရီအဖွဲ့ရဲ့ရာဇဝတ်မှုဆွဲချက်ဟာအတော်လေးစိုးစိုးဝါးကြီးဖြစ်စေပဲလို့သမ္မတထရမ့်လက်ထက်ရှင်းလင်းချုပ်ဖြစ်ခဲ့သူဝီလျံဘာကမှတ်ချက်ပြုပြောပါရယ်အဲ့ဒီဆွဲချက်တွေထဲကတဝက်မှန်ခဲ့ရင်တော့မှသမ္မတထရမ့်အတော်ကြီးဒုက္ခတွေ့လိမ့်မယ်လို့ဝီလျံဘာက Fox သတင်းဌာနကိုပြောဆိုတာပါသမ္မတထရမ့်ကိုအကြောင်းရှိအကြောင်းရှာနိုင်ငံအရေးပြမထားတိုက်ခိုက်ခံရသူလို့ပုံဖော်ပြောဆိုစဉ်းစားမှုတွေဟာလည်းအတိပဲမရှိလောက်ဘူးလို့ဝီလျံဘာကပြောပါရယ်ဝီလျံဘာဟာသမ္မတထရမ့်အစိုးရလက်ထက်2019ခုနှစ်နဲ့2020ခုနှစ်တွေမှာရှင်းလင်းချုပ်တာဝန်ယူခဲ့သူဖြစ်ပါတယ်။ အခုလိုအဖြစ်အပျက်တစုံလုံးဟာသမ္မတရဲ့ပေါ်ပေါ်ဆဆလုံမှုကြောင့်ဖြစ်တယ်ဆိုတာကိုမိထားလို့မရဘူးလို့လည်းသူကပြောပါတယ်။သမ္မတထရန့်သမ္မတတာဝန်ပြီးဆုံးတဲ့အချိန်မှာလျှို့ဝှက်မှတ်တမ်း3000ကျော်ကိုဥပဒေအတိုင်းနိုင်ငံတော်မှတ်တမ်းရုံးကိုလွှဲပြောင်းရမယ်စား။ဖလော်ရီဒါကသူ့ရဲ့နေအိမ်ကိုတဘာတည်းယူသွားပြီးတဲ့နောက်အခုလိုအဖြစ်အပျက်တွေပေါ်လာတာကိုသူကထောက်ပြပြောဆိုခဲ့တာပါ။ဒီမှတ်တမ်းတွေထဲမှာတိုင်းပြည်အတွက်အင်တာနက်အရေးကြီးတဲ့ချက်လက်တွေပါပြီးတော့ဒါကိုသူယူထားခွင့်ရှိတယ်ဆိုတာလုံးဝကိုမှောင်ယွင်းနေတယ်ဆိုပြီးတော့လည်းပြောပါတယ်။ဒါပေမဲ့လည်းတခြား Republican ခေါင်းဆောင်အတော်များများကတော့အခုလာမယ့်2024သမ္မတရွေးကောက်ပွဲမှာ Trump အနိုင်မရစေဖို့အတွက်သူ့ကိုနိုင်ငံရေးအထွတ်အထိပ်ဆိုပြီးတော့တံပြန်ပြောဆိုခဲ့ကြပါတယ်။ Republican ထက်လွှတ်တော်အမတ် Lindsey Graham ကတော့ဒီဆွဲချက်တွေထဲမှာသူရှုံမှုလည်းပါဝင်နေပြီးတော့သမ္မတ Trump ဟာသူရှုံလုခဲ့တာမျိုးမရှိဘူးလို့ ABC သတင်းဌာနကတုံ့ပြန်ပြောခဲ့ပါတယ်။တချိန်ထဲမှာပဲနိုင်ငံကြီးဝန်ကြီးဟောင်းကလင်တန်ကလျှို့မှတ်တမ်းတွေပါတဲ့ကိုပိုင် email server တခုအိမ်မှာထားတဲ့ဖြစ်ရပ်ကူလည်းသူကပြန်ထောက်ပြပါရယ်2024သမ္မတရွေးကောက်ပွဲပြန်ဝင်ဖို့လုပ်နေတဲ့သမ္မတဟောင်းထရန့်ကတော့သူ့အနေနဲ့အမှားမလုပ်ခဲ့ဘူးဆိုတာမှားမလုပ်ခဲ့ဘူးလို့ညှင်းဆန်ပြီးတော့သူ့အပေါ်မှာနိုင်ငံရေးရပြစ်မှတ်ထားနေတာကြားတာဆိုပြီးတော့တုံ့ပြန်ပါရယ်ဆွဲချက်တွေကိုညှင်းဆန်ဖို့တက်တော့လာမယ့်အင်္ဂါနေ့ကျရင်မိုင်အမီမျိုးကပြည်내တရားရုံးကိုလာဖို့ရသူ့ကိုစင်ခေါ်ထားပါရယ်ခင်ဗျာ
စကော့တလန်ဝန်ကြီးချုပ်ဟောင်းနီကိုလာစတာဂျန်ကတင်းကြွေနေကသူကိုခုနှစ်နာရီကြာရဲကဖမ်းဆီးမေးမြန်းခဲ့ပြီးပြန်လုပ်ခဲ့ပါတယ်။စကော့တလန်အမျိုးသားရေးပါတီ SNP ရဲ့2019ခုနှစ်တုန်းကချဖွေခဲ့တဲ့ရာမွေဒေါ်လာ9သိန်းခွဲကျော်ကိစ္စအတွက်အခုလိုစုံစမ်းမေးမြန်းတာပါ။ရဲနဲ့ပူးပေါင်းဆောင်ရွက်မယ်လို့သူပြောခဲ့တဲ့အတိုင်းပဲစတာဂျန်ဟာဒီစုံစမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်လို့သူ့ရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။အီဗီလာတုန်းကလည်းသူခင်ပွန်ပီတာမာရယ်ပါတီဗာနာအေးမှုကိုလင်းဘက်တီတို့ကိုစစ်ဆေးခဲ့ပါသေးတယ်။လွန်ခဲ့တဲ့အနှစ်20အတွင်းမှာ SNP ကစကော့တလန်နိုင်ငံရေးကိုလွှမ်းမိုးခဲ့တာပါ။နှစ်ပေါင်း300ကျော်အင်္ဂလန်နဲ့တွဲနေတာကိုခွဲထွက်ဖို့ကြိုးစားခဲ့ပေမဲ့2014ခုနှစ်လူလူဆန္ဒကိန်းပွဲမှာ55-45ရာခိုင်နှုန်းနဲ့ရှုံးနိမ့်ခဲ့ပါတယ်။ဗြိတိန်နိုင်ငံကဥရောပသမ္မတကနေခွဲထွက်ခဲ့ပြီးတဲ့နောက်ကိုဗစ်ကာလအလွန်မှာခွဲရေးကိုထောက်ခံသူအသစ်တွေရရှိလာခဲ့ပါတယ်။ဒါပေမဲ့ February လမှာစတာဂျန်နှုတ်ထွက်ခဲ့ပြီးတဲ့နောက် SNP ပါတီနဲ့ခွဲရေးကိုထောက်ခံတာကလည်းကျဆင်းသွားခဲ့ရပြန်ပါတယ်။ပါတီတွင်အကွဲပြဲများစေတဲ့အတွက်သူ့ခေါင်းဆောင်မှုနဲ့စကော့တလန်ကိုခွဲထွက်ဖို့မဖြစ်နိုင်တာကြောင့်နှုတ်ထွက်တာဖြစ်ပါတယ်လို့စတာဂျန်ကဆိုပါတယ်။ SNP ပါတီဟာစကော့တလန်မှာအကြီးမားဆုံးပါတီဖြစ်ပေမဲ့လာမယ့်2024ခုနှစ်ရွေးကောက်ပွဲမှာတော့အမတ်နေရာအတော်များများကို၄ပါးပါတီကိုဆုတ်လွှတ်ရဖို့ရှိတယ်လို့သဘောထားစစ်တမ်းချုပ်ကပြနေပါတယ်။
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13 MHz ဟိုင်းဒိုမီတာ40 kHz 8.13 MHz ဟိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ဗီယိုအမေရိကန်တန်ကနေပြီးတော့တင်းလာနေမှာတဲ့ပိုင်းသတင်းတွေကိုဆက်လက်တင်လွှင့်နေပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီကိုရဲသားတွေကလက်နက်ကင်ခုခံမှုတွေတိုးလာတဲ့အချိန်မှာပဲစစ်တပ်ကလေကြောင်းတက်ခိုက်မှုတွေပိုပြီးတော့တိုးလှုပ်လာနေပါတယ်။လေကြောင်းတက်ခိုက်မှုကြောင့်ထိခိုက်ကြသူအများစုဟာရဲသားတွေဖြစ်ကြတယ်လို့လူခွင့်ရေးဖွဲ့တွေနဲ့လိလာသုံးသပ်သူတွေကပြောပါတယ်။မြမရှိဘက်နေဆက်မှာနှစ်30ကျော်ကြာအခြေစိုက်လုပ်ကန်နေတဲ့ Freedom Rangers Christian ကုညီပီးအဖွဲ့ရဲ့ကြီးကဲဖြစ်သူ David Yuben ကတော့မြမစစ်တပ်ရဲ့အခုလေကြောင်းတက်ခိုက်မှုတွေဟာသူတို့ကြုံဘူးမြင်ဘူးသမျှမှာအဆိုးဆုံးပဲဆိုပြီးတော့ VOA ကိုမှတ်ချက်ပြုပါတယ်။မြန်မာစစ်ကောင်စီတပ်ဟာခုနှစ်ဇန်နဝါရီလကနေပြီးတော့ April အထိရေဘူးအဖြစ်လေကြောင်းတက်ခိုက်မှုတစ်လကို49ကြိမ်လုပ်တာတွေ့ရတယ်လို့ British သုတေသနအဖွဲ့တစ်ခုဖြစ်တဲ့နိုင်ငံတကာမဟာဗျူဟာလိလာယီ Institute ကထုတ်ပြန်ပါတယ်ပြီးခဲ့တဲ့နှစ်တုန်းကရေဘူးရတစ်လကို39ကြိမ်နှုန်းနဲ့ရှင်လို့ရှိရင်အခုနှစ်မှာစစ်ကောင်စီရဲ့လေကြောင်းတက်ခိုက်မှုပိုလုပ်လာတာကိုသူကထောက်ပြတာပါ American ခြေစိုက်တဲ့ ACLED ဒီလက်နက်ကိုင်ပြစ်ပခါများချက်လက်ပြုစုရေးအဖွဲ့ရဲ့မှတ်တမ်းမှာလည်းမြန်မာစစ်ကောင်စီကအခုနှစ်ပထမ3လအတွင်းလေကြောင်းတက်ခိုက်မှုပေါင်း150ကျော်ပြုလုပ်ခဲ့ပြီးတော့အနာသိမ်းပြီးတဲ့နောက်ပိုင်းအခြားနှစ်တွေထက်ပိုအကျဉ်းကြီးများလာတယ်လို့ဖော်ပြပါရတယ်။လေကြောင်းတက်ခတ်မှုတွေကြောင့်အခုနှစ်ဇန်နဝါရီလကနေပြီးတော့မတ်လအထိ146ဦးသေဆုံးခဲ့ပြီးတော့မတ်လအကုန်ကစလို့လေကြောင်းတက်ခတ်မှုကြောင့်သေဆုံးသူနောက်ထပ်330ရှိတယ်လို့ ACLED ရဲ့မှတ်တမ်းမှာဖော်ပြပါရတယ်။အဲ့ဒီထဲမှာဒီစကိုင်းတိုင်းပစိကြီးကြီးရွာကိုဧပြီလလေကြောင်းတက်ခတ်မှုတွင်သေဆုံးတဲ့160ဆင်းလဲပါပါတယ်။မြန်မာစစ်ကောင်စီပြောခွင့်ရသူကတော့အဲ့ဒီလေကြောင်းတက်ခတ်မှုဟာလက်နက်ကင်တော်လိုင်းအဖွဲ့ကိုပြစ်မှတ်ထားတာဆိုပြီးတော့တုံ့ပြန်ခဲ့ပါရတယ်။လုံညိုဆိုင်ရာသူတည်တည်တူဖြစ်တဲ့မက်သူးအာနော့ကတော့မြန်မာစစ်ကောင်စီကမြေပြင်စုမှုမှုအားနယ်လာတဲ့အတွက်အခုလိုမျိုးလေကြောင်းစစ်ကိုပို့ပြီးတော့တိုးမြင့်လာတာလို့သူကသုံးသပ်ပါတယ်။စစ်ကောင်စီဟာအထူးသဖြင့်ချင်းမကွေးနောက်ချမ်းစကိုင်းနောက်ချမ်းနဲ့ကင်နီဒီသမြေပြင်မှာဆေးအရခက်ခဲလာလို့လေကြောင်းထုစစ်ကိုပို့ပြီးတော့အားပြုလာတယ်လို့သူက VOA ကိုပြောပါတယ်။အခုလိုလေကြောင်းတက်ခတ်မှုမှာအရက်သားတွေခံနေကြရတယ်လို့လည်းအကူအညီပေးဖွဲ့တွေကပြောပါတယ်။ ပြီးခဲ့တဲ့လကတွေ့ရတဲ့လေကြောင်းတက်ခိုက်မှုအများစုဟာရဲသားတွေနေထိုင်ကြတဲ့နေရာတွေမှာဖြစ်ခဲ့ပြီးတော့ဖျားရှိခူးကျောင်းတွေစာတင်ကျောင်းတွေနဲ့စစ်ရုံတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့ချင်းလူခွင့်ရေးဖွဲ့ရဲ့ဒုတိယညွှန်ကြားမှု Slime စာအုပ်လျံကလည်း VOA ကိုပြောပါတယ်စစ်ကောင်စီကိုတိုက်ခိုက်နေတဲ့တော်လိုင်းအဖွဲ့စည်းတွေရှိတဲ့နေရာကကြေးရွာတွေကိုပါလေကြောင်းတိုက်ခိုက်မှုတွေရှိခဲ့တယ်ဆိုပြီးတော့သူကထောက်ပြပြောဆိုခဲ့ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်ကတာလီဘန်ခေါင်းဆောင်တွေအတွင်းမှာသဘောကွဲနေပုံရပြီးနိုင်ငံတကာအကြမ်းဖက်အုပ်စုတွေနဲ့ခိုင်ခိုင်မာမာဆက်လက်ချိတ်ဆက်ထားတာကိုထိန်းသိမ်းထားတယ်လို့ကုလသမဂ္ဂကဲဖြတ်ချက်ကဆိုတော့ကိုတာလီဘန်ခေါင်းဆောင်တွေကပယ်ချလိုက်ကြပါတယ်။လုံခြုံရေးကောင်စီရဲ့သုံးသပ်ရေးနဲ့ပိတ်ဆို့အရေးယူထားတာအပေါ်ထိန်းချောင်းကြည့်ရှုရေးအထောက်အကူပြုအဖွဲ့ကဒီလအစောပိုင်းမှာထုတ်ပြန်လိုက်တဲ့စီရင်ခန်းစာဟာအခြေမြင့်မရှိဘဲတစ်ဖက်သက်အစွဲလမ်းတွေနဲ့ရေးထားတာဖြစ်တယ်လို့တာလီဘန်ပြောရေးဆိုခွင့်ရှိသူဇဘီဟူလာမူဂျာဟစ်ကထုတ်ပြန်ချက်ထဲမှာပြောထားပါတယ်။သူရဲ့မူဝါဒတွေအလေအလတ်ကြောင့်ပြင်ပကဖိအားပေးနေတာတွေကိုတာလီဘန်အကြီးအကဲကဂုံယူစွာနဲ့ခုခံစကြင်နေတယ်လို့ကုလသမဂ္ဂကပြောပါတယ
်။တရုတ်နိုင်ငံဘီဂျင်းမြို့တော်မှာဟွန်ဒူရက်စ်တန်ယုံဖွင့်လိုက်ပြီးလို့တရုတ်နိုင်ငံပိုင်မီဒီယာကကြေညာပါတယ်။ဟွန်ဒူရက်စ်ဟာမူလကထိုင်ဝမ်နဲ့ဆက်ဆံရေးရှိခဲ့ပြီးတဲ့နောက်ဒီမတ်လအတွင်းမှာပဲထိုင်ဝမ်နဲ့ဆက်ဆံမှုကိုရပ်ပြီးတော့တရုတ်နဲ့ဆက်ဆံမှုကိုစတာပါ။တနင်္ဂနွေနေ့ကဘီဂျင်းမှာလုပ်တဲ့ဟွန်ဒူရက်စ်နိုင်ငံတယုံဖွင့်ပွဲမှာပြုတ်နိုင်ငံကြီးဝင်ကြီးချင်ကန်းနဲ့ဒီဟွန်ဒူရက်စ်နိုင်ငံကြီးဝင်ကြီးအရစ်ကီရီယနာတို့တယောက်ဖွင့်လှစ်ခဲ့တယ်လို့ပြုတ်နိုင်ငံပိုင် CCTV သတင်းမှာကြေညာပါတယ်။ဟွန်ဒူရက်စ်ဘက်ကတယုံအမြင့်တဲ့နေရာကိုတတ်မှတ်ရအောင်မှဖြစ်တယ်လို့တန်ဝင်နှန်းတွေတိုးချဲ့ခန့်သွားဖို့ရှိတယ်လို့လည်းဖော်ပြပါရတယ်။တယုံနိုင်ငံကိုဟွန်ဒူရက်စ်သမ္မတဇီယိုမာရာကက်စ်တို6ရက်ကြာခီးစဉ်ရောက်ရှိနေခြင်းအတွင်းနှစ်နိုင်ငံဆက်တန်မှန်ဆက်ဆံမှုထူထောင်တဲ့တင်ဂီတာဖြစ်တဲ့တယုံကိုစတင်ဖွင့်လှစ်တာပါ။ဟွန်ဒူရက်စ်သမ္မတဟာဘေကျင်းမြို့တော်ကိုမြောက်ခင်မှာတော့ရှန်ဟိုင်းကိုသွားပြီးတော့အဲဒီမှာ BRICS ဒီဖွံ့ဖြိုးဆဲနိုင်ငံများအဖွဲ့ကထူထောင်တဲ့ New Development Bank ဌာနချုပ်ကိုသွားရောက်ပါတယ်။ BRICS မှာတော့ဒီ Brazil, Russia, India, တရုတ်နဲ့တောင်အာဖရိကတို့ပါပါတယ်။ဒီဘက်မှာပါဝင်ခွင့်ရဖို့မြစ်တရက်ခံထားတယ်လို့လည်းဟွန်ဒူရက်စ်သမ္မတယုံကာဒီကိုပိုင် Twitter မှာသူတို့ထုတ်ပြန်ထားပါတယ်ခင်ဗျာ
။ဆာဗီးယားနိုင်ငံသား Djokovic ဟာပြည်သစ် Open Tennis ပြိုင်ပွဲ Final ပွဲစဉ်မှာ Casper Ruud ကိုအနိုင်ရရှိပြီးသမိုင်းမှတ်တမ်းတင်လိုက်ပါတယ်။ပြည်သစ်နိုင်ငံမှာကျင်းပတဲ့ဒီ final ball မှာ Djokovic က6-6-6-3 6-9 နဲ့အနိုင်ရရှိသွားခဲ့တာပါ။ရှုံးသွားခဲ့တဲ့ Casper Ruud မိနစ်တုန်းကလည်း final တက်ခဲ့ပေမဲ့ Rafael Nadal ကိုရှုံးခဲ့ရတာပါ။ခုပွဲမတိုင်မီအထိ Spain နိုင်ငံသား Nadal ဟာလည်း Djokovic နဲ့အတူ tennis ကြီးလေးကြီးစု22စုနဲ့ဦးဆောင်နေခဲ့သူဖြစ်ပါတယ်။ရှုံးစိတ်ကွေးပြင်းလို့လူသိများတဲ့ Nadal ကဒီနှစ်ပြည်သစ် Open ကိုအနာတရဖြစ်နေတဲ့အတွက်ဝင်မပြိုင်နိုင်ခဲ့ပါဘူး။ဒီပွဲကိုအနိုင်ရရှိသွားတဲ့အတွက် tennis ကြီးလေးကြီး tennis တူးချင်းပြိုင်ပွဲစုအများဆုံးရသူအမျိုးသား tennis မှာဖြစ်စုပေါင်း23စုနဲ့ Djokovic ကိုတပိုင်းမှတ်တမ်းတင်လိုက်ပါတယ်တနင်္လာနေ့မနက်ခင်းနောက်ဆုံးရထိပ်တန်းရောက်သတင်းတွေကိုကိုသားညူနဲ့သူကြီးညာပေးကြတာပါအခုဆက်လက်ပြီးဒီမိုကရေစီဆွေးနွေးကောင်းကိုပြည့်ထုတ်မီမှာသတင်းဆောင်ပါတပုတ်ကိုတင်ပြချင်ပါတယ်။ထိုင်းမြန်မာနယ်စပ်မြန်မာဘက်ချမ်းကကင်းပြည်နယ်မြောက်ရီမြို့နယ်အတွင်းမှာရှိတဲ့ရွှေကုတ်ကိုမြို့သစ်ကတရုတ်ကာစီနိုမြို့သစ်စီမံကိန်းနေရာတစ်ခုကိုထိုင်းမျက်စိမီဖျက်ထားလိုက်ပေမဲ့နယ်စပ်တစ်ချောက်ကနေကြာသောတပ်နဲ့ကင်းလက်နက်ကိုင်အဖွဲ့ပိုင်တဲ့ကာစီနိုလောင်းစားယုံတွေမှာတော့မီးတွေဆက်လင်းနေတာကိုတွေ့ရပါတယ်။ဒီသတင်းကိုထိုင်းနိုင်ငံကနေမအေးမာကသတင်းပေးပို့ထားပါတယ်။
ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေမြန်မာနိုင်ငံဘက်ချမ်းကရင်ပြည်နယ်မြောက်ဝတီခရိုင်ဘက်ကိုပေးပို့နေတဲ့ရဲစစ်တပ်အားလိုင်းကိုမြောက်ဝတီမြို့ကလွှဲရင်ကြံရှိနေတဲ့နေရာ၃ခုကိုဂျွန်လ၅ရက်နေ့ည၁၂နာရီကျော်ချိန်ကစပြီးထိုင်းဆိုရကဖျက်တောက်ခဲ့ပေမဲ့အချို့နေရာတွေကတော့မီးတွေလင်းနေဆဲဖြစ်တယ်ဆိုပြီးနယ်စပ်နေပြည်သူတို့ကပြောပြပါတယ
်။ထိုင်းမြန်မာနယ်စပ်မှာမီးအစားအားဖလုံးလို့ကစီနိုတရုတ်ကစီနိုရုံညာမှာအားရရှိရလေ။ထိုင်းမကတွေဖျက်ပေးမှလည်းဟိုဘက်မှာကပုံမှန်လင်းအလင်းအောင်ရှိနေတာပါ။မိစတဲ့နေသွားလာတာဘလို့သွားနေတယ်လို့မသိလင်းအောင်တော့တွေ့နေရတာဆက်ဆက်မှုဖွဲ့စည်းတဲ့နယ်ဆက်ဆက်မှုရှိတဲ့ကာစီနိုယုံနေတဲ့ဒီကိစ္စကဆက်ဆက်မှုရှိတဲ့ယုံနေရမိကောင်မှသွားနေတာပ
ါမဲထော်တလေးနဲ့ရွှေကုတ်ကိုကိုပဲမိပြတ်ထားတာဖြစ်ပြီးစုံစည်းမြိုင်ဝလီကြောက်ခက်ဖျားသုံးစုပဲနဲ့ DKBA တွေရဲ့ကာစီနိုယုံတွေကိုတော့မိတွေမဖြတ်သေးပါဘူးအလားတူနေကြားဆောင်တက်ပိုင်နဲ့ကာစီနိုတွေလည်းမိတွေလင်းနေတာတွေ့ရတယ်ဆိုပြီးဒေတာကန်တွေကဆိုပါတယ်တိုင်းရင်းသားလက်နက်ကင်တွေပိုင်တဲ့ကာစီနိုယုံတွေကတော့တရုတ်တွေလုပ်နေကြတာဖြစ်ပြီးအခွန်အခဖြစ်တလကိုတရုံကိုဘတ်ငွေ12တန်းထိရတယ်လို့လဲလက်နက်ကင်အဖွဲ့နဲ့နှီးဆက်သူတွေကပြောပါတယ်ဒီအတွက်ဒီကာစီနိုယုံတွေစီးပွားပြတ်တဲ့အထိလုံဆောင်သွားမှာမဟုတ်ဘူးလို့လဲဝေဖန်နေသူတွေကပြောပါတယ
်မိန်တဲ့တပိုင်းကသူအဲ့တချို့နေရာတွေမိန်တယ်လို့ပြောတာလင်းနေလင်းနေနေရာတွေလင်းနေတာပါမှာသူလာပြိုင်နေသူလာပြိုင်နေလေတတိနဲ့အဲ့ဒါကိုလုံထားတာပါနေနေအပပါပါမင်းလာကြည့်ကြမှာနေရာကြီးတဲ့တဲ့နေရာတော့မမိန်ပါဒီရည်ဆိုသူကမြောက်ရည်ရည်ဆိုသူကတစ်ဆင့်နေကြတာပါဘူး
ညစီအားကိုအားပြုပြီးအထူးစီးပွားရေးလုပ်ငန်းတွေလုပ်နေတဲ့ရွှေကုတ်ကိုမြို့ကိုလောင်းကစားမြို့တော်လို့တောင်တင်စားခေါ်နေကြပြီးရာသွေးမှုလုပ်ငန်းတွေအများအပြားလုပ်ကိုင်နေတဲ့နေရာလည်းဖြစ်ပါတယ်။အဲ့ဒီနေရာမှာထိုင်းလူမျိုးတွေအပါအဝင်နိုင်ငံတကာကနိုင်ငံသားတွေပါလိမ်လည်မှုလုပ်ငန်းရဲ့တားခေါင်တွေဖြစ်နေရပြီးတရုတ်လူမျိုးစီးပွားရေးလုပ်ငန်းရှင်တွေကအဲ့ဒီဒေသမှာတိုင်းရင်းသားလက်နက်ကိုင်တွေကိုအခွန်ပေးပြီးအွန်လိုင်းဂွေလိမ်တဲ့လုပ်ငန်းတွေကာစီနိုလောင်းကစားလုပ်ငန်းတွေဝိရစေဝါနဲ့လူကုန်ကူးမှုတွေကိုလှုပ်ဆောင်နေတဲ့နေရာလေးဖြစ်ပါတယ်။ထိုင်းဘက်ကမီးဖြတ်ထားပေမဲ့ကာစီနိုယုံကြီးတွေကတော့မီးတွေလင်းနေပြီးထိုင်းမြန်မာနယ်စပ်မြောက်ဝတီမြို့ဘက်မှာရှိတဲ့ကာစီနိုမြို့တည်စီမံကိန်းတွေကိုနိုင်ငံဖြတ်ကျော်ရာဇဝတ်မှုများတိုက်ဖြတ်ရေးအစီအစဉ်အရတရုတ်ထိုင်းမြန်မာပူးတွဲအကောင်အထည်ဖော်ကအရေးယူမှုတွေလှုပ်ဆောင်သွားမယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြနေကြပါတယ်ရှင
်။မယေးမယ်သတင်းပို့ဖို့ချက်ပါ။အခုဆက်လက်ပြီးအပစင်ခါနာဒီမိုကရေစီရေးရာဆွေးနွေးကောင်ကိုတက်ဆက်ချင်ပါတယ်။ဂျွန်လကိုလိမ်ခံယူမှုကွဲပြားသူများရဲ့လအဖြစ်သတ်မှတ်ကျင်းပကြပါတယ်။1969ခုနှစ်ဂျွန်လ28ရက်နေ့ကအမေရိကန်နိုင်ငံနယူးယောက်မြို့ Stonewall Gay Club မှာရဲတပ်ဖွဲ့ကအလွန်ကျွံနှိမ်နင်းခဲ့တာကြောင့်နိုင်ငံတော်ကလိမ်ခံယူမှုကွဲပြားကြသူတွေရဲ့အခွင့်အရေးဆိုင်ရာဆန္ဒပြပွဲတွေစပြီးဖြစ်ခဲ့ရပြီးဒါကိုကွန်ပျူတာအနေနဲ့နှစ်စဉ်ဂျွန်လကို LGBTQ+ လအဖြစ်သတ်မှတ်ကျင်းပခဲ့ပါတယ်။နာမည်ကျော်မိတ်ကပညာရှင်မေဦးကဒီလ VOA ကိုမိုက်အင်ဂျင်နိုင်နဲ့အခုလိုဆွေးနွေးပြောကြားခဲ့ပါတယ
်ဟုတ်ကဲ့မေဦးရေအခုလိုမျိုး VOA မြန်မာပိုင်းကဆက်သွယ်မင်းညံတာကိုခွင့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်
ဟုတ်ကဲ့ပါမဟုတ်မေဦးလည်းတော်တော်များများမျိုးရဲ့ကျေးဇူးနိုင်တယ်မှာလေဟုတ်
ဟုတ်ကဲ့အဲ့တော့ American ပြည်ထောင်စုမှာဒီဂျွန်လက LGBTQ+ တွေအတွက်ပေါ့နော်လအဖြစ်ကိုသူတို့သတ်မှတ်ထားတယ်ဒီစနေနေ့မှာဆိုလို့ရှိရင်လေအဲဒီ Washington DC မြို့တော်မှာဒီ LGBTQ+ တွေရဲ့ချီတက်ပွဲတွေသူတို့အခွင့်အရေးနဲ့ပတ်သက်တဲ့တောင်းဆိုလှုပ်ရှားမှုတွေဒါတွေဒီစနေနေ့မှာပေါ့နော်သူတို့အကြီးအကျယ်လည်းပြုလုပ်ကြပါတယ်ဆိုတဲ့ခါကျတော့အခုဟိုမေဦးလို့ American ပြည်ထောင်စုမှာလိုက်ပြီးတော့ပေါ့နော်ဒုက္ခသည်ဖြစ်အခြေချနေထိုင်တဲ့သူတဦးအနေနဲ့ဒီကိုရိုင်းလည်း LGBTQ+ ဖြစ်တဲ့အတွက်ဒီ American ပြည်ထောင်စုမှာ LGBTQ တွေရဲ့အခြေအနေပေါ့အထူးသဖြင့်ဒီအခွင့်အရေးတွေသူတို့လှုပ်ရှားမှုတွေကိုဘယ်လိုတွေ့ရလဲဘယ်လိုမြင်လဲရှင
်မနေ့ကတော့မေဦးဒီဂျွန်ဒီ break ကိုပေါ့ New York break ကိုမေဦးသွားရတယ်ပေါ့နော်ဆိုတော့မနေ့ကမေဦးဒီနယူးယောက်ရောက်တဲ့အချိန်မှာအဲ့ဒီ break ကိုဝင်သွားတဲ့အချိန်မှာတခါမှကိုမတွေ့ဘူးမကြုံဘူးတဲ့အဖြစ်ပြုတ်ကိုမေဦးနေနဲ့ကြုံရတယ်ပေါ့နော်ဟိုမေဦးငွေလာတဲ့ငွေရတဲ့အချိန်ရယ်စပြီးခုချိန်ဒီကိုမြန်မာပြည်မှာနေခဲ့တဲ့အချိန်နဲ့ဒီမှာရောက်သွားတဲ့အချိန်ထဲမှာအရန်ကိုကြွားချမှုကိုတွေ့ရတယ်အဲ့ဒါကဘာလဲဆိုတော့အမဆွမ်းကပြောလို့ပေါ့နော်ကိုဖြစ်ချင်တာကိုလုချင်တာရေကိုလုံးတောင်းဆိုတယ်အဲ့ဒီကိုဖြစ်ချင်တာကိုလုတာရေတောင်းဆိုပြီးတော့လည်းဒီဟာရေကိုလုံးကလည်းလွတ်ခွင့်ရတယ်ဖြစ်ခွင့်ရတယ်ပေါ့เนาะပြီးတော့ဒီလိုမျိုးတိုးတက်တဲ့နိုင်ငံမှာဒီလောက်အခွင့်အရေးပြတဲ့အချိန်ကြီးကိုသူတို့လိုချင်တဲ့ right တွေအခုချိန်ကြီးတချို့ဟာဆိုမပြည့်စုံသေးဘူးပေါ့เนาะအဲ့မပြည့်စုံသေးတဲ့အတွက်အားလုံးကရေးရဲဝတ်နဲ့တောင်းဆိုကြတယ်ပုံမှန်လေးနေကြတယ်ဟိုဘာအခက်အခဲမှမရှိဘဲနဲ့ကိုဖြစ်ချင်တာကိုလိုချင်တာကိုဟိုပြောခွင့်ရတယ်ဆိုခွင့်ရတယ်ပြီးတော့ကိုဂေးတယောက်အနေနဲ့မေဦးလုံးဝမတွေ့ဘူးမကြုံဘူးရတဲ့ဒီအခြေအနေမျိုးကိုဒီလိုအမေရိကန်နိုင်ငံမှာတွေ့ရဖြစ်တဲ့အတွက်ဟိုဘယ်လိုပြောရမလဲကိုယ့်ရဲ့နောက်ကဘာတစ်တစ်ခုကိုရောက်သွားလို့လဲခံစားရတယ်ပြီးတော့ကိုယ့်ဘဝမှာလေအဲ့လို freedom ဆိုတဲ့ feeling ကိုလည်းအပြည့်အဝခံစားရတယ
်အဲ့လို ကြွားချချက်ကိုဘာကြောင့်ဟိုလိုဘာကြောင့်မြင်မိလဲဘာမြန်မာနိုင်ငံမှာဆိုရင်ဒါဆက်နာတင်ပြီးရဲ့နောက်ပိုင်းတော့အခြေအနေတစ်မျိုးဖြစ်သွားတာပေါ့လေဒါပေမဲ့ဆက်နာမသိခင်မှာဒီအရတားအစိုးရတွေအုပ်ချုပ်ခဲ့တယ်အဲဒါဒီမိုကရေစီတစိ့တစ်ပိုင်းရနေတဲ့အနေအထားမျိုးဖြစ်နေတာတော့မှဒီလိုအခြေအနေတွေကအရန်ကိုကြွားချတယ်ဆိုတာဘလို့ကြောင့်လဲရှင်ဘာကြောင့်လို့တွေ့ရလဲ
အဓိကအဖြစ်ပြောမှဆိုရင်မေတို့မြန်မာပြည်ကကျတော့အရန် traditional ဖြစ်တယ်ပြီးတော့ဒီ culture ရလည်းဟို open minded တိမရှိဘူးပေါ့နော်နောက်တစ်ခုကကျတော့ဒါ religion ရဆိုတော့အဲ့ဒီ၃မျိုးရဲ့အခြေအနေမှာအမေတို့ဒီ LGBTQ+ တွေကအမြဲအဖိနှိတ်ခံရတယ်လူခွင့်ရေးဆုံးရှုံးတာဒီ culture နဲ့ tradition နဲ့ ပေါ့နော်ပြီးတော့လူမျိုးရေးဆိုင်ရာတွေနောက်က law တွေမပြည့်ဝတဲ့ဒီ law တွေခြေထဲမှာပေါ့နော်အသက်ရှင်ရတယ်နေထိုင်ရတယ်ဘောင်ကျင်းစွာနဲ့ပေါ့နော်ဆိုတော့မေဦးတို့နေခဲ့တုန်းကလည်းအဆင်ပြေအောင်နေလူကနေခဲ့ရတာပဲဒီ law တွေနဲ့အဆင်ပြေလားဆိုမပြေဘူး ဒါပေမဲ့အဲ့အစိမ်းမပြေမှုကြားရနေရင်လည်းကိုယ့်ကိုယ်လူခွင့်ရေးဆုံးရှုံးမှုဆုံးရှုံးမှမသိဆုံးရှုံးနေရတဲ့နေပေါင်းများစွာကိုဖျက်သိမ်းရတယ်ပေါ့နော်တခါကြလို့ရှင်အချို့ကိစ္စတွေဆိုတော့ဒီကိစ္စတော့ဥပမာလေးပြောရရင်ဒီမှာဆိုလို့ရှင်ဒီလိုလူခွင့်ရေးနဲ့ပတ်သက်တာဟာအကြီးကြီးပေါ့နော်ကိုယ်ညီမညီမနေတော့ကြတော့အော်ဒီကိစ္စတော့အဆင်ပြေပါတယ်လေငါ့အတွက်ကတော့သိရမလားနေ့တလူကထမင်းစားရေတောက်ဖျက်သိမ်းနေရတဲ့ပုံစံမျိုးနဲ့ပဲညီလာတဲ့အခါကျတော့ကိုလူခွင့်ရေးကိုလည်းဆုံးရှုံးမှမသိဆုံးရှုံးနေရတဲ့အခြေအနေပေါ့နော်ဆိုတော့အဓိကအားဖြင့်ကတော့မြေဥမြန်မာပြည်မှာဒီလောပေါ့ဒီဥပဒေကလုံးဝစိုးမိုးမှုမရှိဘူးအသက်ဝင်မှုမရှိတဲ့အတွက်မြေဥနေ့တလူကအချိန်နဲ့မျှလူခွင့်ရေးခံစားနေရတော့မြင်ပါရဲ့ဟုတ
်ဟုတ်ကဲ့ဘလို့ဥပဒေမျိုးတွေပေါ့အထူးသဖြင့် LGBTQ တွေအတွက် LGBTQ+ တွေအတွက်ပေါ့နော်မြန်မာနိုင်ငံမှာဥပဒေကဘလို့ကန့်သက်ချက်တွေရှိနေရလဲရှင
်အာဥပမာအားဖြင့်ပေါ့နော်မြေဥတို့ဒီLGBT ပြောရမယ်ဆိုဒီလိုမေဥအနေနဲ့ပြောရမယ်ဆိုတော့ဂေးပေါ့နော်ဂေးတယောက်ကိုဥပမာဒီဂေးဖြစ်လို့သူ့ရဲ့ဖြစ်တည်မှုကိုရှုံချတာမျိုးလှောင်လောက်ဟိုလှောင်ပြောင်တာမျိုးတယောတာမျိုးကိုဒါပါဇက်နဲ့ပဲဖြစ်ဖြစ်ကိုအနုကိုကိုနဲ့မူရနဲ့ပဲဖြစ်ဖြစ်စော်ကားလို့ရှိရင်သူကာွယ်ပြီးတဲ့ဥတွေမရှိဘူးမေဥတို့ဒီလိုမျိုးဖြစ်လို့တခုခုဥပမာကိုထိလိုက်ရောက်မဟုတ်နော်ကိုနှုတ်နဲ့စော်ကားလို့ကိုအနေနဲ့အရန်ကိုစိတ်မကောင်းဖြစ်ရတယ်စိတ်ကိမှုဖြစ်ရလို့တော့တိုင်နိုင်မဲ့အခြေအနေမျိုးလည်းမရှိဘူးဒီမျိုးကာကွယ်ပေးဟိုက်ဆိုတော့လောမရှိရဲ့အတွက်မေဥတို့မှာဒါကိုဖြည့်ရှင်းမှုမရှိဘူးဥပမာအဖြစ်မေဥမှမှတ်ရနိုင်ဦးမယ်ဆိုလို့ရှိရင်တကယ်ကခဏခဏဖြစ်တာပေါ့နော်တကယ်ချင်းနေနဲ့သွားတယ်ဒါမေဥတို့လမ်းမှာတွေ့လို့ရှိရင်စလိုက်တယ်နောက်လိုက်တယ်ပြောင်းလိုက်တယ်အဲ့လိုပြောင်းလိုက်တယ်အဖြစ်ပဝင်းချီအောင်ကိုယ်ကိုကြည့်လိုက်တယ်ရှည်ကြရဲလှောင်ကြရဲဒါဘာမှဖြစ်စင်းနဲ့အရာလေးစားမဟုတ်ဘူးမကြုံညင်ရအောင်ဒါပေမဲ့ဒီလိုမျိုးကြုံမှုအတွက်ကြုံလာတဲ့အတွက်မေခုမှာဘယ်မှာတော့တိုင်ရမယ်ဆိုတဲ့ဟာမျိုးမရှိဘူးဘာမှလည်းဖြည့်ရှင်းလို့မရအောင်ဒါတချို့ဒါမေခုအနေနဲ့တချို့ဆိုလို့ရှင်မိသားစုကအရင်ကတရားနဲ့ဖြစ်တယ်ဟို culture ရအောင် religion ရအောင်သိရမလားအရင်ကတူတူတိတ်နေရဲ့အဆက်ကြောက်ကြီးရဲ့မိသားစုကိုပိုးလို့အောင်စိုးသေးတယ်အော်ငါတော့ဒီလိုပြောခံလို့ငါမိလို့တော့တိုင်လို့မရအောင်ငါမိအဖေလို့တော့တိုင်လို့မရအောင်ငါမိသားစုကိုတော့တိုင်လို့မရအောင်တော့တိုင်လို့ရှင်ငါမိသားစုကအိန္ဒိယဖြစ်လို့နင်အချက်ဖြစ်လို့ပြောခံရလေးဆိုရဲသကလုံးနဲ့ပဲပြီးရတာဘဝကြီးရဆိုတော့မေခုမှာဒီလိုမျိုးကာကွယ်ပေးရလောမရှိဘူးဥပဒေမရှိဘူးအမအခုဒီအမေရိကန်နိုင်ငံမှာကြည့်မေခုတို့လူတယောက်ကိုသွားပြီးနင်ပိန်နေဝရပြောလို့မရဘူးဒါတော့ပိန်နေဝရဆိုရဲသကလုံးတစ်ခုအနေနဲ့ပဲနော်နင်ရဘာကလာနင်ရအသားရောင်ကဘာလို့ဖြစ်လို့နင်ကတော့ဒါဖြစ်လို့ရှုံချောက်လုံးဝမရဘူးဒါလောရရှိဥပဒေရှိဘယ်သူမှမပြောရဘူးဆိုဒီမှာမေခုမြန်မာပြည်မှာဒီဟာမျိုးကနင်စုကပြောနေကြရဲဖြတ်သန်းနေကြရဲဒါကိုတမင်းစားရေးတောက်ဘဝနဲ့ဖြတ်သန်းနေရဆိုတော့မေဦးအနေနဲ့ကဒီလောတွေအသက်မဝင်တာကိုတရားဥပဒေကစိုးမိုးမှုရှိရလို့မြင်ပါတယ်ဟုတ
်ဟုတ်ကဲ့အဲ့တော့တစ်ချက်မှာကြည့်ရခါကျတော့ဥမာဆိုရင်မေရုဆိုရင်ဒါမြန်မာနိုင်ငံမှာဆိုတကယ်နာမည်ကြီးမိတ်ကပ်ပညာရှင်တွေဖြစ်တဲ့ခါကျတော့အခုဒီအဲ့လိုမျိုးပေါ့နော်မိတ်ကပ်ပညာရှင်တွေနဲ့ပတ်သက်ရင်တင်းမဂဇင်းတွေအင်တာဗျူးတွေမှာကျတော့သူတို့တွေရဲ့ချမ်းသာကြွယ်ဝမှုတွေပေါ့နော်နောက်ဝင်ငွေတွေဒါတွေကိုပြနေတဲ့ခါကျတော့ရေပုံအားအဖြစ်ဒီလိုမိတ်ကပ်ပညာရှင်တဦး LGBTQ တယောက်အနေနဲ့မိတ်ကပ်ပညာရှင်တဦးဖြစ်လာရဲဆိုလို့ရှင်နာမည်ကြီးလာရဲဆိုရင်ဝင်ငွေကောင်းနေသူတို့ဘဝကြီးကဟိုအားကျစရာကြီးဆိုတဲ့အနေအထားမျိုးတွေလည်းဒါမြန်မာနိုင်ငံရဲ့မဂ္ဂဇင်းတွေမှာဖော်ပြရတွေ့ရဆိုတော့အဲ့ဒါမျိုးအပိုင်းတွေမှာရောတကယ်ဟိုတကယ် LGBTQ တွေရဲ့ဘဝတွေကဒီလိုအောင်မြင်မှုတွေနဲ့ဒီလိုပျော်ရွှင်စရာတွေနဲ့ကောင်းနေသလားအားကျစရာကောင်းနေတဲ့အခြေအနေမျိုးတွေလားရှင
်ဟုတ်အာအဲ့ဒီအနေနဲ့ပြောမယ်ဆိုရင်ဥပမာအဖြစ်ပြောမယ်ဆိုရင်မိလို့လူတစ်ယောက်ပေါ့နော်လူတယောက်အောင်မြင်လာတယ်လူတယောက်အချိန်တစ်ခုကိုရောက်လာတယ်ဆိုလို့ရှိရင်ပဝင်းချီဟန်ပြောလေတန်းနည်းနည်းလေးပြောင်းလာမှာသိရမလားမှာဒီလူတယောက်ရဲ့စိုးမိုးမှုဒီလူတယောက်ရဲ့ဟိုကြီးကျယ်ခမ်းနားမှုဒီလူတယောက်ရဲ့ဟိုဘယ်လိုပြောရမလဲဟိုစူပါစတားဖြစ်မှုပေါ့လက်လက်တောက်ပါမှုပေါ့မူတည်ပြီးတော့ပဝင်းချီဟန်လေတန်းဖလိုကတော့ပြောင်းနေဘာလို့လဲဆိုတော့ဒီဂေးဖြစ်တော့ဂေးဖြစ်လို့အောင်မြင်ခြင်းရဲ့အနောက်ကွယ်မှာ supporting ရှိတယ်လို့မျိုးဟိုချစ်ပေးကြသလိုမျိုးရှုံချမှုကလည်းလောင်ပြောင်မှုကလည်းရှိနေတော့မယ်ပြီးွားရင်ဒါဂေးဖြစ်မှလားဆိုရင်မဟုတ်ဘူးနော်မဒီမြန်မာပြည်မှာဒီလိုမျိုးလောမဟိုဥရိတရားဥရိစိုးမှုမရှိတဲ့အတွက်ပုံမှန်လူတော်မှနေ့လူကဟို human right ကိုထိန်ပြပြဆုံးရှုံးနေရသူမျိုးတို့ဂေးဆိုရင်တော့ဟိုတိုင်းစားမရှိပေါ့နော်ဆိုတော့ဘလို့ပဲအောင်မြင်ပြီးဘလောက်ပဲကြိုးစားကြိုးစားအောင်မြင်မှုရဲ့ဒီမှာချစ်ပေးသလို supporting လုပ်ပေးသလိုအမြဲချုံချမှုတယောမှုဖြောင်ပြမှုလည်းအမြဲရှိတယ်။အဲ့ဒီအတွက်မေဦးမြန်မာပြည်ကဒီ gay နဲ့ LGBTQ+ တွေကပို့ပြီးတော့ struggle လုပ်တာလေပို့ပြီးရုန်းကန်ရတယ
်။ဘလို့ပုံစံမျိုးတွေပို့ပြီးရုန်းကန်ရလဲရှင်
။ဥပမာအဖြစ်မေဦးအပြင်တစ်ခုသွားကြရတယ်။ဥပမာမေဦးဟိုဒီမှာဆိုလို့ရှိရင်မေဦးမင်းကလေးလို့ဝစားထားရဆိုလို့ရှိရင်အနည်းဆုံး restaurant ဝင်နေဆိုလို့ရှိရင် mainly လို့ပဲဝင်ရတယ် mainly restaurant သုံးရတယ်ပေါ့เนาะယောက်ျားလေးပုံစံဆိုရင်ယောက်ျားလေး restaurant တချို့နေရာတွေမှာဆိုလို့ရှိရင်သူ gate တွေအတွက်တည်တံ့ခိုင်း restaurant အောင်ရှိရလို့ main သိရတယ်ပေါ့เนาะဆိုတော့မြန်မာပြည်မှာ main မလို့ဝစားဟာရဲ့ဟို gate တယောက်ဆိုလို့ရှိရင်ယောက်ျားအိမ်နာပဲဝင်ရတယ် main မအိမ်နာလည်းဝင်လို့မရအမဒါဘာပဲပြောတာရေဘူးအဖြစ်ပြောမယ်ဆိုလို့ရှိရင်အမစနာကြီး main မလို့ဝစားဟာတဲ့သူတယောက်ကဘလို့လို့ယောက်ျားလေးအိမ်နာကိုသွားနိုင်မလဲနော်အဲ့ဒါကလေးအညာရောသွားနေဒါဂေးဆိုအတန်းသိပြန်ပြီဟောအဲ့ရဲ့ဒီ restaurant ထဲမှာလှောင်တာတွေပြောင်းတာတွေနောက်ဆုံးသိရမလားဟိုကိုတိလိုက်ရောက်ကျွလွန်တာတွေဖြစ်သွားနိုင်တယ်ဒါဘလို့ပဲဖြစ်တာရေဘူးအဖြစ်ဒါပုံမှန်အခြေအနေအခြေအနေမျိုးလေးမှာပဲညတစ်ခါကျရင်မေတို့ပြန်သွားကြတယ်ကိုကတော့ကိုပုံစံကတော့ဟိုနည်းနည်းလေးယောက်ျားလေးပုံစံဖြစ်နေတဲ့ခါကျတော့တိတ်ပြဿနာမရှိတချို့လူပွဲညီမလူပွဲမှာအဲ့လိုဂေးတောက်နေသွားမှဆိုမတင့်တယ်တဲ့ဟာမျိုးတွေဖြစ်တယ်အဲ့ကိုယ်တော့အဲ့ခါမျိုးခါကျရင်မိလို့တော့အဲ့ခါအော်ဒီကျရင်ငါတို့ဒီလိုလူကြီးရရောက်ရင်ငါတို့ကအဆင်ပြေပါမလားငါတို့တွေနဲ့ဘလိုမျိုးသူတို့တွေနဲ့ဆက်ဆံမှု relationship ကိုတည်ဆောက်ရမလဲအမြဲစဉ်းစားရသင်ကင်းလုပ်ရတယ်ဆိုတော့ကို့အတွက်ကဒါမလို့လားဘယ်နဲ့ဟိုကို့ရဲ့စိတ်ပိုင်းဆိုင်ရာဟိုစိတ်ညစ်ရရဲ့ကို့ရဲ့စိတ်ပိုင်းဆိုင်ရာချို့တဲ့ရပေါ့နော
် LGBTQ+ တွေကဒီတစ်ခေါက်ဆရာနာသိတဲ့အထဲမှာတက်တက်ကြွကြွနဲ့တကယ်ကိုဥဆောင်ပြီးပါဝင်လာတာတွေကဘာကြောင့်လဲရှင
်အဲ့အဓိကအခြေခံအဖြစ်မှာဒါဒီမိုကရေစီလို့ပြောလို့ရမယ်မှာเนาะဒီမိုကရေစီရမှမေဂူဂေးလိုက်ကဒီ LGBTQ+ ကကောင်းမွန်စွာအသက်ရှင်နိုင်မှာအမှဒါအမေရိကန်မှာလည်းဒီလိုပဲအမေရိကန်မှာဆိုလဲ Republican နဲ့ Democratic နဲ့နှစ်ခုရှိရဲဆိုတော့ Republican နိုင်မယ်ဆိုလို့ရှိရင်ဟိုဒီဂေးတွေဘုရားလုံးဝလုံခြုံမှုရှိဒါမေဂူဒီမှာရှိတဲ့ဂေးတွေကိုမေဂူစကားပြောကြည့်ရဲသူတိုင်းမင်းဟိုသူတို့ပြောရဲနားထောင်ကြည့်ရဲအလျောက်ကိုသူတို့ Trump တက်တဲ့အခြေအနေတော့ဆိုလို့ရှိရင်သူတို့ပြလုံချုံမှုရှိလို့ခြားအဖွဲ့စည်းတွေဖွဲ့ရတယ်ဒီကိစ္စတွေလုံချုံမှုကြီးရှိလာအောင်လို့ဆိုပြီးအများကြီးမေကြားဘူးတဲ့ဒါရမှဒါအမေရိကန်တော့မြန်မာပြည်မှာဆိုမှဒီမိုကရေစီမရှင်တန်တတိယတော့ Human Rights ဆုံးရှုံးနေတာဒီမိုကရေစီမရှိလို့ဆိုရင်ပုံမှန် Human Rights ကအမြဲဆုံးရှုံးနေမှာအခြေအနေများဆို LGBTQ+ ဆိုလို့ရှိရင်မှမတွေးအောင်မတွေးနေတော့ဆိုတော့မေရုအတွက်ကိုလုံချုံမှုအတွက်ကိုမေရုကဒီလိုဒီမိုကရေစီအစိုးရအောင်ပဲမေရုလိုချင်တယ်မေဂူကိုကောက်ကပေးရလို့ရနေလုတ်ပြီးနိုင်တဲ့အစိုးရတက်ကိုမေဂူလိုချင်တာဖြစ်တဲ့ဒီအနာတိတ်မှုမေဂူဆက်ညင်ခဲ့တာဖြစ်ပါတယ
်ခုအချိန်မှာပေါ့နော်ဟိုမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဟို LGBTQ+ တွေအတွက်အဲလိုအပ်နေတဲ့အခြေအနေတွေဆိုလို့ရှိရင်ဘလို့အခြေအနေတွေကအဓိက LGBTQ တွေရင်ဆိုင်ရတဲ့အစိုးရဆုံးအခြေအနေတွေလဲဒါတွေကိုဘလို့ပြုပြင်ပြောင်းလဲတင်လဲပေါ့နော
်ဒီလောကအရေးကြီးဆုံးပဲမေဂူပြီးခဲ့တဲ့2015ကနေပြီးတော့2020လောက်ထိကဒီ NLD အစိုးရတက်တယ်ပေါ့နော်ဒီ NLD အစိုးရတက်တော့ကတော့မေဂူတို့ဒီလိုအဖွဲ့အစည်းတွေရှိရမြန်မာပြည်မှာလည်းဒီ LGBTQ+ ဆိုတဲ့အဖွဲ့အစည်းတွေအများကြီးရှိရအားလွတ်တော်မတ်တွေနဲ့တွားတွေ့ကြရတယ်ဒီလိုလောတစ်ခုကိုတို့ကာကွယ်ပေးဖို့မေဂူတောင်းဆိုကြရပေါ့နော်အဲ့အချိန်မှာတည်းကမအောင်မြင်ခဲ့ဘူ
းအခုမေဂူပြောသွားတဲ့ဟိုဒီ LGBTQ+ တွေကမြန်မာနိုင်ငံမှာတောင်းဆိုနေတဲ့ဒီဥပဒေအရကာကွယ်ပေးရေးမှာအဓိကဘာအချက်တွေကိုတင်ပြထားလဲရှင
်အဓိကတော့မေဥတို့ဒီဟိုရှိပြီးသားဥပဒေရှိရယ်ပေါ့နော်ရှိပြီးသားဥပဒေထဲမှာဥပမာသုံးခုခုလုံးဥပဒေမျိုးဆိုရင်ဒါဟိုဒီ LGBTQ+ တွေဟိုအန္တရာယ်ရှိရယ်ပုံမှန်မျိုးတွေပြပြင်ပေးဖို့ပေါ့နော်ဆိုပြီးလို့ရှိရင်ဒီလို LGBTQ+ ရဲ့သူတို့ရဲ့ဖြစ်တည်မှုကိုဟိုကာကွယ်ပေးရဲ့ဥပဒေမျိုးတွေဥမာမိန်းမတွေကလေးတို့ကာကွယ်ပေးရဲ့ဥပဒေမျိုးတွေရှိလို့မျိုးပေါ့နော်ဒီ LGBTQ+ ရဲ့ဟိုကာကွယ်ပေးရဲ့ဥပဒေမျိုးတွေရှိဖို့ရေးပြီးဖို့အာလုပ်ပြီးဖို့မေလိုတောင်းဆိုထားတာပါဟုတ်
အဲ့ဒီတုံးကုန်ကုန်ဆိုတာဘာလဲပုံမှန်
တုံးကုန်ကုန်ဆိုတာမှသူကဒီမျိုးပေါ့နော်ဟိုဓမ္မတာနဲ့ဆန့်ကျင်တော့ဓမ္မတာနဲ့ဆန့်ကျင်တော့ပုံမှန်မဟုတ်တဲ့ဟိုဥပမာလိန်တူဆက်ဆံတာမျိုးပေါ့နော်ဥပမာယောက်ျားချင်းတို့မိန်းမချင်းတို့ဒါမျိုးဆိုရင်တော့ဒါဥပဒေကဟိုဖမ်းလို့ရအစီလို့ရထောင်းချလို့ရနားလည်မှုနဲ့တော့အမှနေနေကြတယ်ဒါပေမဲ့အကယ်၍များတစ်ခုခုဖြစ်ခဲ့မယ်ဆိုရင်တာဝန်မှုမရှိဘူးပေါ့ဒါမျိုးပြဿနာပေါ့ဟုတ်
လိန်ခံယူမှုကွဲပြားသူတွေရဲ့မြန်မာနိုင်ငံကအခြေအနေလှုပ်ရှားမှုနဲ့ပတ်သက်ပြီးမတ်အင်ဂျင်နိုင်ငံကဇူးမတဆင်မင်းမြန်တင်ပြထားတာပ
ါသတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါမင်္ဂလာမနက်ခင်ဗျာ VOA မြန်မာပိုင်းစီစဉ်ရဲ့2022ပုံကုနဲ့ဂျွန်လ၁၂ရက်တနင်္လာနေ့မခင်စီစဉ်တွေကို Washington မြို့တော် DC ကနေဆက်လက်ထုတ်လွှင့်နေတာပါအခုဆက်လက်ပြီးကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှပေးစာနဲ့ထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အရင်ဆုံးကမ္ဘာမြန်မာမီဒီယာနဲ့စကြအောင်ပါယူကရိန်းသမ္မတဇယ်လန်စကီရဲ့ခေါင်းဆောင်မှုကြောင့်ယူကရိန်းဘက်ကနေနိုင်ငံတကာကနိုင်ငံရေးရည်ရည်အမှုကငွေချေရောစစ်လက်နက်ပစ္စည်းပါထောက်ပံ့ပေးနေတာပါစီအနာသိမ်းထားတဲ့မြန်မာနိုင်ငံမှာတော့ဇလန်စကီလိုမဟာဗျူဟာကြကြဥဆောင်နိုင်ပြီးနိုင်ငံကြားရေးမူဝါဒတွေချပြနိုင်ဖို့လိုအပ်နေပါသလားကမ္ဘာမြန်မာမီဒီယာမြင်ကွင်းသုံးသပ်ချက်ကိုစောင့်ပါရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ပေးထားပါတယ
်အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေကမ္ဘာနိုင်ငံရေးဇက်ခုံပေါ်ကယူကရိန်းနဲ့မြန်မာဘာတွေကွာခြားသလဲဆိုတဲ့အကြောင်းကိုတင်ပြပြီးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါရုရှားကျူးကျော်စစ်ကိုရဲဝံ့စွာအန်တုရင်ဆိုင်နေတဲ့ယူကရိန်းသမ္မတဇာလန်စကီဟာကမ္ဘာနိုင်ငံရေးဇက်ခုံပေါ်မှာဟီးရိုးဖြစ်လာတယ်လို့ကမ္ဘာခေါင်းဆောင်လူရဲ့ထောက်ခံအားပေးမှုကိုလည်းရရှိထားတာတွေ့ရပါတယ်ဆရာငိမ့်စီကတော့ဇာလန်စကီပေါ်အမြင်လားအတူဆုံးပြောရရင်သူ့ရဲ့ communication ကြောင့်ပဲဗျပြီးတော့ messaging သိပ်ကောင်းတယ်လို့မှတ်ချက်ပေးပါတယ်ယူကရိန်းသမ္မတဇာလန်စကီဟာရုရှားကျူးကျော်စစ်မတိုင်ခင်ကလူသိနေပါတယ်ထင်ရှားတဲ့ခေါင်းဆောင်တဦးလည်းမဟုတ်ပါဘူးဒါပေမဲ့ဒီနေ့ဒီချိန်မှာတော့ကဘာမှာထင်ရှားတဲ့ခေါင်းဆောင်တဦးကဘာမှာအရေးပါတဲ့ခေါင်းဆောင်တဦးဖြစ်လို့နေပါပြီဇာလန်စကီဟာပြီးခဲ့တဲ့မေလထဲမှာဂျပန်နိုင်ငံဟီရိုရှိမားမှာပြုလုပ်ခဲ့တဲ့စမ်မူအင်အားကြီး G7 ထိပ်သီးအစည်းအဝေးနဲ့ဆော်ဒီအာရေဗျမှာပြုလုပ်ခဲ့တဲ့အာရအဖွဲ့ချုပ်ညီလာခံတွေကိုတက်ရောက်ခဲ့တာတွေ့ရပါတယ်။အမေရိကန်ကွန်ဂရက်စ်ဥရောပသမ္မဂတွေမှာလည်းဇာလန်စကီကမိန့်ခွန်းတွေပြောကြားခွင့်ရခဲ့သူဖြစ်ပါတယ်။ဒါ့အပြင်ဂရမ်မီဆုပေးပွဲ၊အော်စကာဆုပေးပွဲစတဲ့အနုပညာဆိုင်ရာအခမ်းအနားတွေမှာပါမိန့်ခွန်းတွေပြောကြားခဲ့ရတာပါ။သူပါလို့ထင်ရှားကြော်ကြားလာရတာပါလေ။သူပါလို့ကဘာမှာအရေးပါတဲ့ခေါင်းဆောင်တယောက်ဖြစ်လာရတာပါလေနိုင်ငံရေးဆောင်ပါခြင်းတူကတော့အခုလို့ပြောပါတယ
်ဇာလန်စကီကိုပြောမယ်ဆိုရင်သူဟာအယိုးကန်စည်ရင်တိုင်းပြောတတ်တယ်လှုပ်တတ်တယ်နော်သူ့ရဲ့လေးစားစရာအကောင်းဆုံးခေါင်းဆောင်အရေးသွေးကိုပြောပါဆိုရင်နော်သူဟာပြည်သူနဲ့အတူတသားရဲ့ရည်တည်တာပဲနော်ရုရှားကျူးကျော်တပ်ဖွဲ့တွေကယူကရိန်းမြို့တော်ကီယက်ကိုမကြခင်တိမ့်နိုင်တော့မယ်လို့တကဘာလုံးကစိုးရိမ်တကြီးစောင့်ကြည့်နေတဲ့အချိန်မှာဇာလန်စကီကနော်ဆယ်စမကအင်အားကြီးရဲ့ရုရှားကျူးကျော်တပ်ဖွဲ့တွေကိုပြည်သူတွေနဲ့တသားတည်းရပ်တည်ပြီးဥဆောင်တိုက်ခိုက်ခဲ့သူ့ကိုကယ်ထုတ်ပေးဖို့မလိုဘူးရန်သူကိုတိုက်ခိုက်ပေးဖို့လက်နက်ပဲလိုတယ်လို့ပြောခဲ့နော်ဒီဇာလန်စကီရဲ့ရပ်တည်ခဲ့တာသူယူကရိန်းပြည်သူတွေရဲ့အမျိုးသားခေါင်းဆောင်ဖြစ်စေခဲ့တယ်လို့ကမ္ဘာခေါင်းဆောင်တယောက်ဘဝကိုလည်းကျွန်းပို့ပေးခဲ့တယ်လို့ပြောနိုင
်ဟုတ်ပါတယ်အမေရိကန်ကကဲထုတ်ပြီးအဝေးရောက်အစိုးရအနေနဲ့ဥဆောင်ဖို့ပြောတာကိုဇယ်လန်စကီကလက်မခံအပြတ်ပယ်ချခဲ့ပါတယ်ရုရှားတွေကလည်းယူကရိန်းမြို့တော်ခီးဖ်ကိုတပတ်အတွင်းသိမ်းနိုင်မယ်လို့ယူဆခဲ့ကြတာပါဒါပေမဲ့ဒီနေ့အချိန်မှာတော့မြို့တော်ခီးဖ်ရုရှားတို့လက်ကျမသွားသလိုယူကရိန်းတွေဟာရုရှားတွေကိုတံပြန်ထိုးစစ်တောင်းဆင်နွှဲနေကြပါပြီအစောပိုင်းမှာတန်တရားနဲ့စောင့်ကြည့်နေကြတဲ့ကမ္ဘာနိုင်ငံတွေဟာလည်းအခုအခါမှာတော့ယူကရိန်းနောက်ကနိုင်ငံရေးအရာအပြတ်ရက်တီထောက်ခံပေးရုံနဲ့မကဘဲငွေကြေးအရာရောစစ်လက်နက်ပစ္စည်းတွေပါပုံအော်ထောက်ပံ့နေတာကိုတွေ့ကြရပါပ
ါယူကရိန်းနဲ့မြန်မာကိုလည်းနှိုင်းယှဉ်ပြောကြတာတွေရှိပါတယ်ယူကရိန်းကိုထောက်ပံ့ကူညီသလိုမြန်မာနိုင်ငံတော်လှန်ရေးကိုတော့ဘာကြောင့်မထောက်ပံ့မကူညီကြတဲ့လဲအထူးသဖြင့်အမေရိကန်အနေနဲ့ယူကရိန်းကိုဘီလီယံပေါင်းများစွာပေးကမ်းကူညီနေပေမဲ့မြမအရေးမှာယူကရိန်းရဲ့အပုံတရားမှာတပုံလောက်တောင်ဘာလို့မကူညီရတာလဲလို့မရှိတင်ခဲ့အားမလို့အားမရပြောဆိုဝေဖန်ကြတာတွေလည်းရှိပါတယ်။တမိုင်းကြောင်းအရာနိုင်ငံရေးအရာပထဝီနေသားတွေအရာမတူညီခြားနားချက်တွေကတော့အများကြီးပါ။ယူကရိန်းနဲ့မြန်မာကိုတံတန်းနေထားတပြေးညီကောက်ချက်ဆွဲလို့တော့မရနိုင်ပါဘူး။ဒီလိုဆိုရင်မျှလဲမမျှတတ်ဘူးလို့ဆိုနိုင်ပါတယ်။ဒါ့ပြင်တူညီတာတွေရှိသလိုယ ယူကရိန်းစီကတင်ယူစရာတွေလည်းရှိတယ်လို့ဆိုရမှာပါမြန်မာစစ်တပ်ကလည်းရွေးကောက်ပွဲရလဒ်ကိုလစ်လျူရှုက2021 February 1ရက်နေ့မှာပြောင်းအာဏာသိမ်းခဲ့တယ်လို့ရုရှားကလည်းယူကရိန်းကို2022 February 24မှာပေါ်တင်ကျူးကျော်တိုက်ခိုက်ခဲ့တာဖြစ်ပါတယ
်တင်ယူစရာကတော့ဇယ်လန်စကီရဲ့ခေါင်းဆောင်မှုပဲဖြစ်ပါတယ်ဆရာငိမ့်စီမှတ်ချက်ပေးတယ်လို့ပါပဲဇယ်လန်စကီရဲ့ communication လို့သုံးဆွဲကြတဲ့ဆက်သွယ်ပြောဆိုဆက်ဆံရေးနည်းပညာကျွမ်းကျင်ပိုင်နိုင်ခြင်းနဲ့ messaging လို့ခေါ်တဲ့သတင်းစကားပေးပို့မှုရှင်းလင်းတိကျခြင်းလို့ပဲဖြစ်ပါတယ်တနည်းအားဖြင့်ကမ္ဘာကြီးကိုယူကရိန်းရဲ့ရည်တည်ချက်သဘောထားနဲ့လိုအပ်ချက်တွေကိုရှင်းလင်းအောင်အသိပေးနိုင်တာပါပဲဘလို့အကူအညီအထောက်ပံ့တွေလိုတယ်ဘလို့အကူအညီပါဆိုတာကိုလည်းရှင်းလင်းစွာချပြနိုင်တာတွေ့ရပါတယ်ဒါကြောင့်ဇယ်လန်စကီကိုအမျှော်အမြင်ရှိတဲ့ခေါင်းဆောင် visionary leader လို့ဆိုကြပါတယ
်ပြဿနာမြင်သားတစ်ဖြစ်လဲယူကရိန်းသမ္မတရဲ့ခေါင်းဆောင်မှုပုံသဏ္ဍာန်ဟာပန်းနိုင်ကိုအတူတူရှိတတ်ကြမယ်ဆိုတဲ့စိတ်ဓာတ်ကိုလှုပ်ဆော်ပေးနိုင်တယ်ယူကရိန်းပြည်သူတွေကိုဘယ်နေရာကနေဘယ်လိုပါဝင်ရမယ်ဆိုတာကိုလမ်းပြနိုင်တယ်အဲ့ဒါဟာအောင်မြင်မှုအတွက်အံဝင်ခွင့်ကြဖြစ်တဲ့ခေါင်းဆောင်မှုဖြစ်တယ်လို့ Journal of Democracy ရဲ့ Zalinski ကယူကရိန်းကိုဘယ်လိုအပြောင်းလဲဖြစ်စေသလဲဆိုတဲ့စာရန်းမှာရေးသားထားပါတယ် Asia Times မှာယူကရိန်းသမ္မတ Zalinski လို့ဩဇာတိတ်ကမရှိတဲ့ခေါင်းဆောင်လိုအပ်နေတဲ့မြမတော်လန်ကြီးဆိုတဲ့ဆောင်းပါးတစ်ပုဒ်ကို2023 April 23ရက်နေ့ကဖော်ပြခဲ့တာတွေ့ရပါတယ်အဲ့ဒီဆောင်းပါးမှာလူကြိုက်များတဲ့ရွေးကောက်ခံအစိုးရကိုဖြုတ်ချခဲ့တဲ့ဆီယာနာသိမ်းမှုနှစ်နှစ်ကျော်လာချိန်မှာရုံးကန်ဒေါ်လာနေသူတွေကိုကူညီထောက်ပံ့ရမယ်အစားသကလုံးတွေနဲ့သာပြင်းပြင်းထန်ထန်ပြောနေပြီးအရှိတောင်အရှကမြမအိန်းကြီးချင်းနိုင်ငံတွေအပါအဝင်ကမ္ဘာနိုင်ငံတွေဟာမြမအရေးမှာစိတ်အားထက်သန်မှုလျော့နေလာတယ်ပဋိပက္ခနှစ်ခုလုံးဟာလုံးဝထပ်တူမဟုတ်ပေမဲ့မြမအရေးကိုကမ္ဘာကလုံးဝလစ်လျူရှုထားချိန်မှာယူကရိန်းနိုင်ငံအတွက်တော့နိုင်ငံတကာအသိုင်းအဝိုင်းကိုတက်တက်ကြွကြွလှုပ်ဆော်နေတာသိသာပါတယ်လို့တက်စမာနီးယားတက္ကသိုလ်ကနီကိုလတ်စ်ဖာရယ်လီကသူ့အက်စီတပုတ်မှာထည့်သွင်းရေးသားထားပါတယ်တချို့အကဲကတ်တွေထောက်ပြသလိုပဲစူးစီးမှုကင်းမဲ့တဲ့လှုပ်ရှားမှုဖြစ်နေတာဟာနိုင်ငံတကာအစိုးရတွေကမြန်မာအရေးမှာထဲထဲဝင်ဝင်ဝင်ပါဖို့စိုးရိမ်နေတဲ့အဓိကအကြောင်းရင်းဖြစ်တယ်လို့ Asia Times ရဲ့ဆောင်းပါးမှာရေးသားထားပါတယ်မြန်မာနိုင်ငံရေးဆောင်းပါးချင်းတူဦးကတော့မြန်မာနေဦးဒေါ်လာကြီးဟာဘဲခစ်ဘဲအခါနဲ့မှမတူအောင်အခွင့်အလန်းကောင်းတွေတိုင်းရင်းသားပြည်သူတွေရဲ့ထောက်ခံမှုတွေရထားတယ်။ဒါ့အပြင်ခေါင်းဆောင်မှုနဲ့မဟာဗျူဟာပိုင်းမှာအားနည်းနေတာတွေ့ရတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့နိုင်ငံခြားရေးမူဝါဒအပါအဝင်ဒေါ်လာကြီးကိုတဆင့်ချင်းဘယ်လိုရှေ့ဆက်သွားမယ်ဆိုတဲ့ policy narrative မူဝါဒအထိုင်ကို Zalinski လို့ချပြနိုင်ဖို့လိုတယ်လို့ဝေဖန်ချက်ပေးကြောင်းပါခင်ဗျာ။
ကိုပြည်သိနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းဖြစ်ပါတယ်။အခုတော့ ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများအလှည့်ကိုရောက်လို့လာပါပြီ။ဒီဘက်ပါတော့စွိုင်းကဏ္ဍနိုင်ငံခြားရင်းနှီးမြှုပ်နှံမှုကြောင့် ISP မြန်မာကစစ်စစ်သုံးသပ်ထားတာကိုနားဆင်ကြည့်ကြရအောင်ပါ။
အနာသိမှုအလွန်နှစ်နှစ်ကျော်အတွင်းစွမ်းအင်ကဏ္ဍကနေနိုင်ငံခြားရင်းနှီးမြှုပ်နှံမှုအများဆုံးဆက်ရနေပါတယ်စွမ်းအင်ကဏ္ဍကိုဝင်ခဲ့တဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုဟာအမေရိကန်ဒေါ်လာ4ဘီလီယံနီးပါးရှိခဲ့ပါတယ်ဒါဟာနှစ်နှစ်ကျော်အတွင်းရခဲ့တဲ့စုစုပေါင်းနိုင်ငံခြားရင်းနှီးမြှုပ်နှံမှုရဲ့80ရာခိုင်နှုန်းကျော်ဖြစ်ပါတယ်စွမ်းအင်ကဏ္ဍကရခဲ့တဲ့ရင်းနှီးမြှုပ်နှံမှုဟာအနာသိမှုနောက်ပိုင်းပိုများခဲ့တာပါဒီလိုများခဲ့တာက2021ခုနှစ်မေလမှာဖွင့်ပြခဲ့တဲ့မီးလင်းကြိုင်စွမ်းအင်စီမံကိန်းနဲ့သက်ဆိုင်ပါတယ်။တရုတ်ရင်းနှီးမြှုပ်နှံမှုဖြစ်တဲ့မီးလင်းကြိုင်စီမံကိန်းတန်ဖိုးဟာအမေရိကန်ဒေါ်လာ 2.5 ဘီလီယံကျော်ရှိပါတယ်။2022ခုနှစ်ဇူလိုင်လမှာလည်းအမေရိကန်ဒေါ်လာတန်း900ကျော်တန်ကြီးရှိတဲ့စီမံကိန်းတစ်ခုစွမ်းအင်ကဏ္ဍထဲဝင်ခဲ့ပါတယ်။ဒါကိုဘယ်နိုင်ငံကရင်းနှီးမြှုပ်နှံခဲ့တယ်လဲဆိုတာကိုတော့တိတိကျကျမသိရသေးပါဘူး။အနာသိမ့်မှုအလွန်နှစ်နှစ်ကျော်ကာလအတွင်းဝင်ရောက်ခဲ့တဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေထဲမှာတရုတ်နိုင်ငံကအများဆုံးဖြစ်ပါတယ်။ရခဲ့တဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုအားလုံးရဲ့ထက်ဝက်ကျော်ဟာတရုတ်ရင်းနှီးမြှုပ်နှံမှုတွေဖြစ်ပါတယ်။ ဂျပန်နိုင်ငံရဲ့ယင်းနှိမ့်ညွတ်နယ်မှုကလည်းအမေရိကန်ဒေါ်လာတန်း900ကျော်ရှိခဲ့ပါတယ်။အိန္ဒိယနဲ့ EU ဘက်ကယင်းနှိမ့်ညွတ်နယ်မှုတွေဝင်ခဲ့တာရှိပေမဲ့ပြောပလောက်တဲ့ပမာဏမဟုတ်ပါဘူး။အနာသိမ့်မှုအလွန်နှစ်နှစ်ကျော်အတွင်းအာဆီယံနိုင်ငံတွေရဲ့ယင်းနှိမ့်ညွတ်နယ်မှုတွေထဲမှာစင်ကာပူနိုင်ငံရဲ့ယင်းနှိမ့်ညွတ်နယ်မှုကအများဆုံးအဖြစ်ဆက်ရှိနေတုံးပါပဲ။နှစ်နှစ်ကျော်အတွင်းစင်ကာပူနိုင်ငံရဲ့ယင်းနှိမ့်ညွတ်နယ်မှုကအမေရိကန်ဒေါ်လာ 1.5 ဘီလီယံကျော်ရှိပါတယ်။ဒီပမာဏဟာအာဆီယံနိုင်ငံတွေကလာတဲ့ယင်းနှိမ့်ညွတ်နယ်မှုအားလုံးရဲ့90ရာခိုင်နှုန်းနီးပါးဖြစ်ပါတယ်။အနာသိမ့်မှုအလွန်ဝင်ရောက်ခဲ့တဲ့စုစုပေါင်းနိုင်ငံသားယင်းနှိမ့်ညွတ်နယ်မှုတန်ဖိုးဟာအမေရိကန်ဒေါ်လာ 5.4 ဘီလီယံကျော်ကိုရှိပါတယ်။အနာမသိငင်ကာလတွေနဲ့ရှင်ရင်တော့နိုင်ငံသားယင်းနှိမ့်ညွတ်နယ်မှုကျဆင်းသွားတာပါ။2019-2020 ပတ်နာနှစ်မှာနိုင်ငံသားယင်းနှိမ့်ညွတ်နယ်မှုအမေရိကန်ဒေါ်လာ 5.5 ဘီလီယံကျော်ရှိခဲ့ပါတယ်။အနာသိမ့်နှစ်နှစ်ကျော်အတွင်းရခဲ့တဲ့ယင်းနှိမ့်ညွတ်နယ်မှုပမာဏဟာအရင်တစ်နှစ်စာဝင်ခဲ့တဲ့ပမာဏထက်တောင်နည်းခဲ့ပါတယ်။
အနာသိမ့်ပြီးတော့ပိုင်စွိုင်းကာနာနိုင်ငံသားယင်းနှိမ့်ညွတ်နယ်မှုအကြောင်းကို ISP မြန်မာကတင်ပြသွားခဲ့တာပါအခုတော့မြန်မာပြည်ကပေးစာများအလဲရောက်လာပဲ VOA ကိုပေးပို့ကြတဲ့ပြည်သူတွေရဲ့ရေးဖွင့်လာတဲ့အကြံပြုလာတွေကိုမအေးတန်တဲ့ကျော်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှိမြတ်ရှင်။ VOE ကိုရေးလာတဲ့သောရရှိနေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှိနေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။လက်ထက်ဆိုတဲ့တော်ရရှင်ကမင်္ဂလာပါ VOE သတင်းစုံတွေသတင်းမှန်တွေအမြဲတင်ဆက်ပေးတဲ့အတွက် VOE ကိုအစင်မပြတ်အားပေးနေပါတယ်။ကိုဝိုင်းကတော့ VOE ကိုသိကျေးဇူးတင်ပါတယ်။ကျွန်တော်ကဇင်ယူပြီးတော့နားထောင်လေးရှိလို့ပါလို့ပြောလာပါတယ်။ဟုတ်ကဲ့ဝမ်းသာပါတယ်ရှင်။သတင်းဝေဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါ VOE VOE ကိုအမြဲတမ်းအားပေးနေသူပါရှင်။ဖုန်းသုံးွင့်မရခင်ကတည်းကရေဒီယိုကနေအားပေးလာတဲ့သူပါတဲ့ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်အခုတယ်လီဖုန်းနဲ့ဆိုတော့လည်းပို့ပြီးတော့အဆင်ပြေမယ်ထင်ပါတယ်နော်ဒါမဲ့လည်းတယ်လီဖုန်းနဲ့အဆင်မပြေနဲ့ရေဒီယိုလေးအမြဲတမ်းရှိပါတယ်ဆိုတာမမေ့လိုက်ပါနဲ့ဘာပဲပြက်ပြက်ရေဒီယိုကနေပြီးတော့လိုင်းနိုမီတာကတစ်ဆင့်ဖန်ယူနာဆင်နိုင်ပါတယ်နော်အောင်လင်ဆိုတဲ့သောရရှင်မေးလာတာကတော့ VOE တဲ့ဒီနေရာကနေစာရေးရောက်သလား VOE စာရေးချင်လို့ပါတဲ့ Messenger ကနေစာရေးမေးလာတာပါဟုတ်ကဲ့ပါစာရင်းနိုင်ပါရဲ့နော်အဲ့ဒီကနေစာရင်းအဆင်ပြေပါတယ်အဲ့ဒီကနေကျွန်မအမြဲတမ်းစာပြန်ပေးပါတယ်နော်တော့ရှင်တရားကိုစာရေးလာတာကတော့ VOE ဝိုင်းတော်သားတွေအားလုံးကျမ်းမာကြပါစေတဲ့ဟိုတဘူးစီစဉ်မှာဦးကျော်စံသာမပါလို့ဆရာဦးကျော်စံသာနေကောင်းကျမ်းမာပါစေဆိုတော့အခုလိုရေးလာပါတယ
် Editor နဲ့ Swinigan စီစဉ်မှာဦးကျော်စံသာမပါတော့၃ဘတ်ရှိပြီလားလို့ပါနေကောင်းကျမ်းမာရလားအသက်ကြီးပိုင်းဆိုတော့စိတ်ပူလို့ပါVOA ကို၈တန်းလောက်ကစပြီးအဖေနားထောင်တာကြာပြီးတော့စိတ်ဝင်စားနားထောင်ဖြစ်တာအခု50နှစ်အထိပါပဲည9နာရီထိုးတာနဲ့မီးလာရင် TV ကမီးမလာရင်ရေဒီယိုကနားထောင်ပါလေအစီအစဉ်တိုင်းကိုအားပေးနားထောင်လဲပါ VOA ဝိုင်းတော်သားများအားလုံးကျမ်းမာပျော်ရွှင်ကြပါစေ
ဟုတ်ကဲ့ပါအခုလိုစာရေးပြီးမေးလာတဲ့အတွက်ကျေးဇူးတင်ပါတယ်နော်အငယ်ဦးကျော်စံသားရှိပါသေးအားလဲရက်ရှိခွင့်ယူထားလို့ပါဒီတစ်ပတ်ပြန်လာပါပြီနော်VOE အစီအစဉ်တွေကိုတေချာစောင့်ပြီးတော့နားဆင်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။နောက်ထပ်သောရရှင်တယောက်ကလည်းအငယ်ကျော်ဇန်သားကိုမေးလာတာပါ VOE အစီအစဉ် Editor ဆွေးနွေးကဆရာဦးကျော်ဇန်သားကိုမတွေ့ရနှစ်ပတ်ရှိပြီဗျာတဲ့။ဟုတ်ကဲ့ပါအငယ်ဦးကျော်ဇန်သားဒီတစ်ပတ်ပြန်ရောက်ပါပြီ။အခုလိုမျိုးတေချာဂရုတစိုက်မေးလာတဲ့အတွက်ကျေးဇူးတင်ပါတယ်လို့ထပ်ပြောချင်ပါတယ်။ မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သရရှင်တွေကိုယ်ပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းကျွန်တော်တို့လက်ခံရရှိပါရနော်ဒီထက်ကစာတွေထဲမှာတော့စမ်းကြောင်းကပါဆိုပြီးရေးလာတဲ့သရရှင်က
ချစ်တော် VOE ခင်ဗျာကျွန်တော်ငငယ်လေးကလေးကရေဒီယိုကပဲအမြင်နားဆင်နေကြပါရန်ကုန်မှာလည်းသတင်းသမားတော်လှန်ရေးသမားပြည်သူလူထုအနေနဲ့ရက်တီဖို့တောင်မကအိမ်ရှိတဲ့သူရောအိမ်ငှားနေထိုင်ရသူတွေပါဒုက္ခရောက်နှုံးရပါတယ်ဒါအပြင်မိမရှိရေမရတရက်တရက်ဆိုအတော်ဒုက္ခရောက်ရပါတယ်သူတို့တွေကအချင်းယုတ်လီပျော်လီပုံစံဖြစ်နေမလားပါပဲမုန်းလိုက်တာ VOE ရေဖြစ်နိုင်ရင်အမေရိကန်ကစီးရေးဝင်တင်ပါတယ်မြမရေးမှာလက်နှင်းရင်တရုတ်ကမြန်မာတရားစာတကိုအသုံးချပြီးအမေရိကန်ကိုပါထိပါလာနိုင်ခြင်းရှိပါတယ်လို့အမေရိကန်ကစီးရေးကျွမ်းကျင်သူတွေကိုပါဒီစာလေးအရောက်ပို့ပေးပါ
အမေရိကန်ကစီးရဲနဲ့ဝင်ပြီးတော့မြန်မာနိုင်ငံကိစ္စကိုကင်တွယ်ပါလို့ရေးသွားတာပါအခုလိုသောရရှင်တွေကိုယ်ပိုင်နိုင်ငံရေးအမြင်တွေကိုလည်း VOE ကဖော်ပြပေးနေတာပါကိုယ့်ရဲ့ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ရေးသားနိုင်ပါရဲ့နော်အခုဆက်ပြီးတော့မလေးရှားကသောရရှင်တွေရေးလာတဲ့စာတွေကိုဖော်ပြပေးကြပါမယ်ပထမတယောက်ကတော့ကျွန်တော်က VOA အမာခံပရိသတ်ပါမနေ့တိုင်းအမြဲတမ်းနားဆင်ပါတယ်ဆိုပြီးတော့ passport တက်တန်တိုးတဲ့ကိစ္စလို့ယူဆရတဲ့အကြောင်းရေးလာပါတယ
် VOA ရေးမင်္ဂလာပါကျွန်တော်ကတော့ခေတ္တမလေးရှားရောက်ရွှေမြန်မာတယောက်ပါကျွန်တော်တို့မလေးရှားမှာမလေးရှားအစိုးရကပါမစ်ထုတ်ပေးနေတာကိုကျွန်တော်တို့မြန်မာတန်ယုံကအခုထိစာအုပ်တင်ထားတာဖုတ်မပေးသေးပါဘူးစာအုပ်တင်ထားတာလေးလပြည့်ပါတော့မယ်ဒီကိစ္စ VOA ကသိလို့ရှိရင်ပြောပါဦးဝိုင်းတော်သူဝိုင်းတော်သားများကျမ်းမာချမ်းသာကြပါစေလို့ဆုတောင်းပါတယ
်ဒီတော့ရှင်က view ကတိလို့ရှင်အမေးဖြေလေးမှာပြောပြပေးစီခြင်းပါတယ်ကျေးဇူးတင်ပါတယ်တဲ့ဟုတ်ကဲ့ပါသူပြောတဲ့စာအုပ်ဆိုတော့ဒီမှာနိုင်ငံကူးလက်မှတ်စာအုပ်ကိုပြောတာဖြစ်ပုံရပါတယ်နော်သူပြောချင်တာ password တက်တန်းတိုးတယ်လို့ယူဆမိပါတယ်ကျမထင်တာလည်းလွဲနိုင်ပါတယ်ရှင်ဒီတက်တန်းတိုးတဲ့ကိစ္စကသူတို့စာအုပ်ပြန်မထုတ်ပေးတာတော့ကျွန်တော် view ကလည်းမသိရပါဘူးနော်ဒီမှာသူပြောချင်တဲ့ password တက်တန်းတူတွေလို့ယူဆတဲ့ကိစ္စနဲ့ပတ်သက်ပြီးကျွန်မလည်းနေပြောချင်ပါတယ်။ဒီမှာကစာထဲမှာရေးထားတာကစာအုပ်ကိုတင်ထားတဲ့တန်ယုံကနောက်ပြီးစာအုပ်တင်ထားတဲ့လေးလပြည့်တော်မယ်ဒါပဲရေးထားတာပါ။ password လို့လည်းရေးမထားသလိုဘာစာအုပ်ဆိုတာလည်းရေးမထားပဲနဲ့စာအုပ်တင်ထားရဆိုမဲ့ဘာကြောင့်စာအုပ်တင်ထားရတယ်လဲဆိုတာလည်းရေးမလာပါဘူးနော်။ဟုတ်ကဲ့အဲ့ဒါကြောင့်မလို့ကျွန်မကအခုဖတ်ပြီးတော့သဘောပေါက်မိသလား password လို့ယူဆရပါတယ်။ဒါကြောင့်မလို့ပြန်ပြောပြောလိုက်တာပါ။ဒီမှာကျမတက်ဆက်တဲ့နည်းနည်းလေးသောရရှင်တွေကိုမှားခြင်းပါတယ်ရှင်။ကျမတို့စီကိုစာရေးတဲ့အခါမှာဒီထက်ပိုပြီးနည်းနည်းတိတိကျကျရေးစေခြင်းပါတယ်နော်။တချို့စာလေးတွေဆိုရင်စိတ်ဝင်စားစရာဝေမျှတဲ့အကြောင်းအရာမျိုးဖြစ်နိုင်တယ်လို့ကျမယူဆမိကြလည်းရှိပါတယ်။ဒါမဲ့လည်းအဲ့ဒီစာကိုကျမကတိတိကျကျသဘောမပေါက်လို့မဖော်ပြပေးနိုင်တာမျိုးတွေဖြစ်တတ်ပါတယ်။ဒါကြောင့်မလို့စာကိုပြည့်ပြည့်စုံစုံရေးစေခြင်းပါတယ်ရှင်။နားလည်မယ်လို့မျှော်လင့်ပါတယ်နော်။နောက်ထပ်သောရရှင်ကလည်းမလေးရှားကပါသူကတော့တရားဝင်လာရောက်တဲ့သူတွေသတိထားကြဖို့သူလက်ရှိကြုံတွေ့နေရတဲ့အခြေအနေကိုဝေမျှလာပါတယ်
။ကောင်းသောနေ့ပါ VOE ကျွန်တော်ကလက်ရှိမလေးရှားကင်မရာ highlight မှာနေပါတယ်။ကျေးဇူးပြုပြီးဒီစာလေးကိုအများကြီးအောင်ဖတ်ကြားပေးပါ။ကျွန်တော်နေတဲ့နေရာမှာအောင်လန်းတဲ့လူခေါ်တဲ့သူများပါတယ်။ပွဲစားတွေခြေရှုပ်တယ်ဆိုပြီးမလေးရဲတွေရဲ့ CID တွေကအခုဆိုခြံသေးတီကိုလူရှာဖမ်းနေပါတယ်။ကျွန်တော်နေတဲ့နေရာကမြန်မာတွေဆိုဘာအထောက်ထားမှမရှိသူတွေကြီးပါပဲရိုးရိုးအလုပ်သမားတွေကိုပွဲစားတွေကရိုးရိုးမနေနိုင်အောင်လုပ်နေတယ်လို့ဖြစ်နေပါတယ်အခုအောင်လန်းကလူခေါ်နေတဲ့သူ3-4ယောက်အထက်နဲ့ရာနဲ့ချီတဲ့သူတွေညာတိုင်းကြောက်လန့်နေရပါတယ်တကယ်ဆိုအောင်လန်းကလာတဲ့သူတွေအတွက်ကပိုတောင်အန္တရာယ်များတာပါဒါကြောင့်တရားမဝင်လာတဲ့သူတွေလည်းမြန်မာများတဲ့နေရာတွေကိုရှောင်ရှားတက်ပါတယ်လို့ပြောကြပါတယ
်မြန်မာတွေအနေများတဲ့နေရာတွေကိုအောင်လန်းကလူခေါ်တဲ့သူတွေအနေနဲ့ရှောင်ရှားပြီးတော့လူခေါ်ဖို့ VOE ကတစ်ဆင့်ကြီးညာပေးပါတဲ့ပွဲစားတွေလည်း PPE လုပ်ဖို့တော့လိုအပ်ပါတယ်လို့သူ့ရဲ့အမြင်ကိုရေးလာပါတယ်ရှင်။ဘယ်နိုင်ငံပဲဖြစ်ဖြစ်တရားမဝင်ရောက်တဲ့မြန်မာတွေအနေနဲ့အထူးသဖြင့်မျက်နှာငယ်ရကြောက်ရွံ့ရတယ်ဆိုတာကတော့စားတွေအများကြီးလည်းလက်ခံရရှိပြီးတော့လည်းဒီသိရှိပြီးတော့ခံစားမိနိုင်ပါတယ်နော်။သောရရှင်တွေရဲ့ပေးစားတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။အားလုံးအတွက်ပုံမှုကောင်းမွန်တဲ့နေ့ရက်တွေအမြန်ဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုမိပါတယ်။
ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုရိုင်းအထွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့က ုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်နေရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းငွေနေညာပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
မြမပြည်မြအပေးစာများကိုမအေးတန်တာကျော်ကတင်ပြပြန်ချပေးခဲ့တာပါအခုဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပါဦးမယ်ကိုဗစ်လွန်ကာလမှာနှာခေါင်းဆီးတွေတက်ဖို့မလိုတော့တဲ့အတိုင်းဂျပန်နိုင်ငံကအကြောင်းသားတစ်စုကအကြောင်းတစ်ခုကနေပြီးတော့အကြောင်းသားတွေကိုပြုံးညီတောင်းတင်ကြားပေးနေပါတယ်ဗြိတိန်နိုင်ငံက AI ဉာဏ်ရည်ဒုနည်းပညာသုံးလူဒုဆက်ရုပ်တရုပ်ကအနာဂတ်ကဘာမှာ AI နည်းပညာတွေထွန်းကားလာတဲ့အခါဆက်ရုပ်တွေကလူတွေမသိအောင်ထိန်းချုပ်နိုင်မဲ့အဆိုးဆုံးအခြေအနေတစ်ခုကိုခံမှလိုက်ပါတယ်ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကိုရင်းကျန်းနဲ့မခင်ဖြူထွေးတို့ကတင်ဆက်ထားပါတယ်ခင်ဗျာ
ကိုဗစ်ကူးစက်မှုတွေလွန်မြောက်ခဲ့ပြီးနှာခေါင်းဆီးတက်တာတွေခွာခြားလာပြီးမို့ဂျပန်နိုင်ငံကအကြောင်းတစ်ခုမှကျောင်းသားတွေကိုပြုံးရည်တက်အောင်သင်ကြားပို့ချနေပါတယ်ဆိုခီအနုပညာနဲ့ဒီဇိုင်းကျောင်းကကျောင်းသူကျောင်းသားတရားစင်လောက်မှန်လေးတွေကိုစီကိုင်းမင်းဘော်ကနေအပေါ်ကိုလက်နဲ့ပင့်တင်တဲ့သူကပင့်တင်ရင်ပြုံးမှုရီဖို့လေ့ကျင့်သင်ကြားနေကြတာပါဈေးကွက်ထဲမှာလှုပ်လှုပ်တဲ့အခါလူတွေကိုပြုံးပြဖို့လိုတဲ့အတွက်ဟောလိဝုဒ်ရုပ်ရှင်ကားတွေထဲကစတိုင်အယုံနိုင်အောင်လေ့ကျင့်ပေးတဲ့ဒီသင်တန်းဟာအကျိုးရှိတဲ့အကြောင်းကျောင်းသားတို့ကပြောပါတယ်ကိုဗစ်ကာလတခြားလုံးပြုံးရည်ဖို့မေ့နေသလောက်ပါပဲလို့လည်းပြောပါတယ်ကိုဗစ်ကာလကူးစက်မှုတွေနှေးပါသွားတဲ့ဂျပန်နိုင်ငံမှာနှာခေါင်းဆီးဆက်တက်နေစေသူတွေက55ရာခိုင်နှုန်းလောက်ရှိနေဆဲပဲလို့လက်တလောကောက်ယူထားတဲ့ဂျပန်အများပြည်သူပိုင်သတင်းဌာန NHK ကကောက်ယူတဲ့စစ်တမ်းမှာဖော်ပြထားပါတယ်။အခုလိုရီးဖို့ပြုံးဖို့တင်တန်းကိုအခမဲ့တင်ရတာတော့မဟုတ်ပါဘူး။တနအီအတွက်တင်တန်းကြီးရန်ငွေ 9,800 အမေရိကန်ဒေါ်လာနဲ့ဆိုရင်တော့$55ပေးရပါတယ်။ကုန်စုံဆိုင်တွေမှာကုမ္ပဏီအယောင်စီးလောက်ကြမဲ့သူတွေကနေအများနဲ့ဆက်ဆံဖို့အစိုးရအကြီးအကဲတွေအထိပြုံးပြဖို့လိုတဲ့သူတွေများလာတဲ့အတွက်တင်တန်းတက်တဲ့သူတွေလည်းပြီးခဲ့တဲ့နှစ်ထဲမှာလေးစားပုံများလာခဲ့တယ်လို့တင်တန်းကြောင်းကပြောပါရယ်ခီကိုကာဝါနိုခေါ်ရေဒီယိုသတင်းကြေညာသူအမျိုးသမီးတစ်ယောက်က2019ခုနှစ်မှာဒီတင်တန်းကိုစတင်တည်ထောင်ခဲ့ပြီးနောက်ထပ်တင်တန်းဆရာမ23ယောက်ကိုပြုံးနည်းရည်နည်းတွေထပ်ဆင့်ဖြန့်ဝေဖို့လေ့ကျင့်ပေးနေတာပါခီကိုကာဝါနိုလေ့ကျင့်တဲ့ဟောလိဝုဒ်ရုပ်ရှင်ကားတွေထဲကစတိုင်အပြုံးနေတဲ့မှာမျက်လုံးပါပြင်တွေနဲ့သဖုံးတွေမှာအပြုံးတွေထင်ရတဲ့အထိရှိပြရတဲ့နီနာတွေပါပါတယ်
ဗြိတိန်နိုင်ငံက AI ဉာဏ်ရည်တုနည်းပညာသုံးလူတုဆက်ရုပ်တရုပ်ဟာအနာဂတ်ကဘာမှာ AI နည်းပညာတွေထွန်းကားလာတဲ့အခါဆက်ရုပ်တွေကလူတွေမသိအောင်ထိန်းချုပ်နိုင်မဲ့အဆိုးဆုံးအခြေအနေတစ်ခုကိုခန့်မှန်းလိုက်ပါတယ်။အိမေကာလို့နာမည်ပေးထားတဲ့ဒီလူတုဆက်ရုပ်ကိုဗြိတိန်အခြေစိုက် Engineer Art Company ကဖန်တီးထားတာဖြစ်ပြီး Large Language Model LLM လို့ခေါ်တဲ့အစိမ့်မြင့် AI ဉာဏ်ရည်တုနည်းပညာကိုထည့်သွင်းထားပါတယ်။ဒီ AI နည်းပညာကအခုနှစ်ပိုင်းတွင်ခေတ်စားလာတဲ့ ChatGPT နည်းပညာလိုကြိုတင်လေ့ကျင့်ပေးထားတဲ့ AI နည်းပညာဖြစ်ပြီးတော့သူ့ကိုမေးသမျှမေးခွန်းတွေကို
လူတယောက်လိုမျိုးပြန်ဖြေနိုင်တာပါဒါကြောင့်လည်းသူနဲ့စကားပြောတဲ့အခါလူတယောက်နဲ့စကားပြောသလိုခံစားရစေမှာပါ AI ဉာဏ်ရည်တူနည်းပညာနဲ့ပတ်သက်ပြီးစက်ရုပ်ကိုမင်းကြည့်တဲ့အခါမှာတော့လူတွေအနေနဲ့ဖြစ်လာနိုင်ခြေတွေကိုသတိထားရမှာဖြစ်ပြီးတော့နည်းပညာအသစ်တွေဟာတာဝန်သိစိတ်နဲ့သုံးမယ်ဆိုရင်ကောင်းတဲ့အကျိုးဆက်တွေရမှာဖြစ်တယ်လို့ပြန်ဖြေပါတယ်အခုလောလောဆယ်မှာတော့ဥကောင်းတဲ့ရင်ကောင်းပိုင်းပဲပါတဲ့စက်ရုပ်တရုပ်ဟာအမေရိကန်ဒေါ်လာ3,000,000,000လောက်ကျသင့်မှာဖြစ်ပြီးလူပုံစံတူဖန်တီးထားတဲ့စက်ရုပ်ကတော့အဲ့ဒီထက်4,000,000လောက်ကျသင့်နိုင်တယ်လို့လည်းဒီစက်ရုပ်ကိုတီထွင်တဲ့ကုမ္ပဏီကခန့်မှန်းပါတယ
်ဒီတိဖင်ငယ်ပါရီမျိုးကနာမည်ကျော်ရှောင်းစီလီစီလမ်းမကြီးပေါ်မှာလူ9000ကျော်ဆူဝေးပြီးစာခေါ်ပေးတာကိုလိုက်ရေးတဲ့ပွဲတစ်ခုကျင်းပခဲ့ပါတယ်အမေရိကန်ကစလုံးပေါင်းပြိုင်ပွဲတွေလို့မဟုတ်ပေမဲ့လည်းစလုံးပေါင်းပြီးစာရေးရတာကိုဝါသနာပါတဲ့စာချုပ်တွေနှစ်သက်သဘောကျကြတဲ့ပွဲလေးဖြစ်ပါတယ်ဖတ်ပြတဲ့စာသားတွေကိုစလုံးပေါင်းမှန်မှန်နဲ့လိုက်ရေးရတာဖြစ်ပြီးတော့အချိန်3ချိန်ခွဲပြီးပွဲကိုကျင်းပခဲ့တာပါဒီပွဲမှာအသက်10နှစ်အရွယ်ကစလို့အသက်90အရွယ်အထိပါဝင်ခဲ့ကြပြီးပြင်သစ်နိုင်ငံရဲ့နာမည်ကြီးစာရေးဆရာတွေရဲ့လက်ရဂန်ဝင်လက်ရတွေခစ်ပြိုင်လက်ရတွေနဲ့အားကစားကျောင်းရာတွေကိုဖတ်ကြားသွားခဲ့တာပါထိုင်ကုန်ပေါင်း 1,800 နီးပါးချထားပြီးတော့အခုလိုစလုံးပေါင်းစာရေးပွဲအတွက်ကမ္ဘာ့မှတ်တမ်းစံချိန်တင်နိုင်ဖို့ကိုလည်းစီစဉ်သူတွေကကြိုးစားခဲ့ကြပါတယ်ပထမအချိန်မှာတော့ပြင်သစ်ကန်ဒဝင်လက်ရစာပေတဲ့ကထုတ်လုပ်ချက်တချို့ကိုသတင်းကြောင့် Augustin Trambanet ကဖတ်ပြသွားခဲ့ပြီးအားလုံးလိုက်ရေးကြတဲ့အချိန်မှာတော့ငြိမ်သက်သွားပါတယ်ပါဝင်သူတယောက်ဖြစ်တဲ့အသက်10နှစ်အရွယ် Smarson ကတော့အခုလိုစာခေါ်ပေးတာဟာသိမြန်လို့နာကြောင့်ပထမအချိန်မှာကလေးကနှုတ်ထွက်သွားပါတယ်စာခေါ်ပေးတဲ့ပွဲဟာအားလုံးကိုစီးလုံးစီတဲ့ပွဲဖြစ်တယ်လို့ဒီပွဲကိုစီစဉ်တဲ့အဖွဲ့ဥက္ကဋ္ဌဖြစ်သူ Mark Anthony Chamat ကပြောပါတယ်ရှင
်သူကြစာပြတဲ့တွေကိုကိုငင်းချမ်းနဲ့မခင်ဖြူတွေကိုတင်ဆက်ခဲ့ကြတာပါအခုတော့တရင်ကြီးချုပ်ကိုကိုသားညူဦးကပြောပြပေးပါမယ်
အမျိုးသားလူမျိုးရေးဆိုင်ရာလှုပ်အပ်မှတ်တမ်းတွေကိုပြန်မပဲတင်ထားတာနဲ့ပတ်သက်ပြီးတော့သမ္မတဟောင်းထရန့်ပေါ်ဂျူရီအဖွဲ့ရာဇဝတ်မှုဆွဲချက်ဟာအတော်ကြီးစူးစူးဘွားဖြစ်ချင်ပဲဆိုပြီးတော့သမ္မတထရန့်လက်ထက်ရှစ်နှစ်ကျော်ဖြစ်ခဲ့သူဝီလျံဘာကမှတ်ချက်ပြုပါတယ်။အဲဒီဆွဲချက်စီတဲကတဝက်မှန်ခဲ့ရင်တော့မှသမ္မတထရန့်အတော်ကြီးဒုက္ခတွေ့လိမ့်မယ်လို့ဝီလျံဘာက Fox သတင်းဌာနကိုပြောတာပါ။သမ္မတထရန့်ကိုအကြောင်းမရှိအကြောင်းရှာနိုင်ငံရေးအရပြစ်မှတ်ထားတိုက်ခိုက်ခံရသူဆိုပြီးတော့ပုံဖော်ပြောဆိုစဉ်းစားချက်တွေဟာလည်းအထိပယ်မရှိလောက်ဘူးလို့ဝီလျံဘာကပြောဆိုခဲ့ပါတယ်။နျူကလ িয়ার ခြေကအဆောင်အုံတွေကိုမထီဘူးဆိုလို့ရှိရင်အနောက်နိုင်ငံတွေနဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်ဖြစ်နိုင်ပါတယ်လို့အီရန်ဘာသာရေးကောင်ဆောင်ကတင်းနုနေနေမှာပြောပါတယ်။အီရန်နဲ့အမေရိကန်ကြားကြားနိုင်ငံကြီးတွေကတဆင့်တွယ်ဝိုက်ဆွေးနွေးနေကြတာကစက်တင်ဘာလကလေးကရပ်နေကြတာဖြစ်ပါတယ်။အကျိုးအကြောင်းမသိတဲ့တောင်းဆိုချက်ကိုတောင်းဆိုရဲဆိုပြီးတော့နှစ်ဖက်လုံးကဆွဆွဲခဲ့ကြပါတယ်။စကော့တလန်ဝန်ကြီးချုပ်ဟောင်းနီကိုလတ်စတာချင်ကိုတင်းနုနေနေက9နာရီကြာရဲကဖမ်းဆီးမေးမြန်းပြီးတော့ပြန်လွှတ်ပေးခဲ့ပါတယ်။စကော့တလန်အမျိုးသားရေးပါတီရဲ့ဒီ2019ခုနှစ်တုန်းကရှာဖွေခဲ့တဲ့ရမငွေဒေါ်လာ9သိန်းခွဲကျော်ကိစ္စအတွက်ခုလိုစုံစမ်းမေးမြန်းတာလည်းဖြစ်ပါတယ်ခင်ဗျမြန်မာနိုင်ငံမှာတော့အာဏာသိမ်းစစ်ကောင်စီကိုအရက်သားတွေကဒီလက်နက်ကန်ကုခတ်မှုတွေတိုးလာခြင်းမှာပဲစစ်တပ်ကလေကြောင်းတက်ခတ်မှုတွေတိုးလာနေပါတယ်လေကြောင်းတက်ခတ်မှုကြောင့်ထိခိုက်ကြသူအများစုဟာအရက်သားတွေဖြစ်ကြတယ်လို့လူခွင့်အဖွဲ့တွေနဲ့လေလာသုံးသပ်သူတွေကပြောပါတယ်မြန်မာနိုင်ငံရှိပဲကြံနေဆက်မှာ230ကြာခြေဆိုင်လုပ်ကန်နေတဲ့ Free Burma Ranger Christian ကုညီပေးအဖွဲ့ရဲ့ကြီးကဲဖြစ်သူ David Yuban ကတော့မြန်မာစစ်တပ်ရဲ့အခုလေကြောင်းတိုက်ခိုက်မှုတွေဟာသူကြုံဘူးသမျှမြို့ဘူးသမျှအဆိုးဆုံးပဲဆိုပြီးတော့ VOA ကိုမှတ်ချက်ပြုပါတယ်မြန်မာစစ်ကောင်စီတပ်ဟာအခုနှစ်ဇန်နဝါရီလကနေပြီးတော့ April အထိရေဘူးရအဖြစ်လေကြောင်းတိုက်ခိုက်မှုတလကို49ကြိမ်လောက်တာတွေ့ရတယ်လို့ဘရစ်ရှားသုတေသနအဖွဲ့ကြီးတစ်ခုဖြစ်တဲ့နိုင်ငံတကာမဟာဗျူဟာလိလာရေးအင်စတီကျူကလည်းထုတ်ပြန်ထားပါတယ်ခင်ဗျာ
တရင်ကြီးချုပ်ကိုကိုသားညူကညင်ညာပေးကြတာပါဒီညအစည်းအဝေးထုတ်လို့ရမှုကနန်းအောင်ဖြစ်ပြီးအသက်ဖိုင်းအင်ဂျင်နီယာတွေကတော့ Darrell Spinnet စုဘဲလို့ဖြစ်ကြပါတယ် VOA American တိုင်းရဲ့မနက်ပိုင်းစီစဉ်ကိုမနက်6နာရီကနေ9နာရီထိလိုက်ဒိုမီတာ24 40 51နဲ့လိုက်လာမီတာ190ပြင် VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ပေးကြတာပါသောတာရှင်များနဲ့တကွများပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းရှင်းကြပါစေ VOA ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်ကျွန်တော်တပောင်သားမှာ
This program has come to you from the Voice of America, Washington.